Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်2019ခုနှစ်မေလ3ရက်တောက်ကြနေမနက်ခင် VOA American တန်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီမနက်ခင်စီစဉ်တွေကိုတောင်းရင်တင်ဆက်ပေးပါမယ
်မင်္ဂလာပါရှင်ကျမခင်ရသက်ပါဒီမနက်ခင်သတင်းတွေကိုကိုကြောင်နေနဲ့အတူကြီးညာပေးပါပါဗနက်ဇွဲလာနိုင်ငံမှာအာဏာသိမ်းမှုဘယ်ကြိုးစားမှုမျိုးကိုမဆိုဆန့်ကျင်ချဖို့အတွက်ဗနက်ဇွဲလာစစ်တပ်ကိုသမ္မတမာဒူရိုကတောင်းဆိုလိုက်ပါတယ်လူပေါင်းတန်းတရာကျော်နေထိုင်တဲ့အိန္ဒိယနိုင်ငံအရှေ့ဘက်ကိုဖန်နီဆိုင်ကလုန်းမုန်တိုင်းဝင်ရောက်တော့မှာဖြစ်ပါတယ်မြန်မာနိုင်ငံကို3ရက်ကြာခီးရောက်ရှိနေတဲ့အမေရိကန်နိုင်ငံချိုင်းဝန်ကြီးဌာနနိုင်ငံချိုင်းရေးရအမြင့်အတွင်းဝင်ဒေးဗစ်ဟီလ်ဟာတောက်ကြံနေမေလ3ရက်နေ့ညနေပိုင်းမှာသတင်းစာရှင်းလင်းပွဲတယ်လီဖုန်းနဲ့ပြုလုပ်มาဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမတ်မြသတင်းဝင
်ကောင်းပါပြီရှင်သတင်းတွေကြီးညာပြည်နာဆင်ရမယ့်သတင်းလွှာရီထဲမှာဆိုရင်တော့တရုတ်ကွန်မြူနီအစိုးရကချုပ်ကင်ထားတဲ့ Huawei နီးပညာကုမ္ပဏီကိုလုံခြုံရေးအရာစိတ်မချရတဲ့အကြောင်း
We don't want a 5G network that ultimately is controlled by the Communist Party of China. So that's one thing that I think.
American လို့တော့အမတ်တူပြောသွားတာပါ။အပြည့်အစုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒါအပြင်လာမယ့်မေလ19ရက်နေ့မှာပြီးဆုံးမဲ့အိန္ဒိယနိုင်ငံအထွေထွေရေကောက်ပွဲနဲ့ပတ်သက်ပြီးလူငယ်မဲဆန္ဒရှင်တွေဘာကိုမျှော်လင့်ပါသလဲဆိုတဲ့အကြောင်းနဲ့ plastic ဆွန့်ပစ်ပစ္စည်းတွေကြောင့်ပတ်ဝန်းကျင်ညဉ့်ဉန်းမှုတွေဖြစ်နေတဲ့အကြောင်းစတဲ့သတင်းလွှာတွေနဲ့အတူနာနယ်ခင်းအင်္ဂလိပ်စာသင်ခန်းစာနဲ့အပတ်စဉ်ကဏ္ဍတွေထဲမှာကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတင်နဲ့ကိုကျော်အောင်လွင်တို့ကပြောပြပေးပါရှင
်။ဗင်နီဇွဲလားနိုင်ငံမှာအတိုက်ခံခေါင်းဆောင်ဟွမ်ဂွာရီတို့ကစစ်တပ်ခေါင်းဆောင်တွေသူ့ပဲပေါအောင်မလုပ်နိုင်ခဲ့တဲ့နောက်အာဏာသိမ်းမှုအတွက်ဘယ်ကြိုးစားမှုမျိုးကိုမဆွဆန့်ကျင်ကြဖို့ဗင်နီဇွဲလားစစ်တပ်ကိုသမ္မတနီကိုလတ်မာဒူရိုကကြက်တပရီနေမှာတောင်းဆိုလိုက်ပါတယ်။ဗင်နီဇွဲလားလမ်းတွေပေါ်မှာအစိုးရဆန့်ကျင်တဲ့လူမှုဆန္ဒပြမှုတွေနှစ်ရက်ကြာဖြစ်ပေါ်ခဲ့ပြီးတဲ့နောက်ပိုင်းသမ္မတမာဒူရိုကစစ်တပ်အကြီးအကဲနဲ့တူရုတ်တံကနေအခုလိုတောင်းဆိုလိုက်တာပါ။ဗင်နီဇွဲလားမှာတိုက်ပွဲတွေဖြစ်ပေါ်နေပြီးတစ္ဆာဖောက်သူအာနာသိမ့်ဖို့ကြံစီသူဘယ်သူကိုမဆိုးလက်နက်ချလာအောင်တိုက်ခတ်ရမယ်လို့သမ္မတကပြောပါတယ်။သမ္မတမာဒူရိုကိုအကြီးအကဲဆန့်ကျင်ချဖို့အတွက်ဂွာဒီယိုကဒီသတင်းပတ်အစောပိုင်းတုန်းကပန်ချခဲ့ပေမဲ့ပဲပြောင်းလာတဲ့တပ်သားအကြီးအတွက်ကနည်းနည်းပဲရှိတာပါ။အင်္ဂါနဲ့ဗုဒ္ဓဖူးနေ့တွေမှာမြို့တော်ကရက်ကက်ရှေလမ်းတွေပေါ်မှာထောင်နဲ့ခြေခြေတဲ့လူတွေဆန္ဒပြခဲ့ပြီးတချို့ကလုံခြုံရေးတပ်သားတွေကိုခင်းနဲ့ပစ်ပေါက်ကြတယ်လို့ရဲတွေဘက်ကလည်းတစ်ခါလေကြီးစံအစ်စ်တွေရဘာကြီးစံနဲ့မျက်ရည်ယိုပုံးတွေနဲ့ပြန်လည်ပစ်ခတ်ခဲ့တာပါ။ဒီဆန္ဒပြပွဲတွေမှာတေဆွမ်းရသူ၄ဦးရှိခဲ့တယ်လို့ဒါဇင်နဲ့ချီပြီးဒဏ်ရာရခဲ့ပါတယ်။ဂွာရီရိုဘက်ကိုစစ်တပ်ခေါင်းဆောင်အများပြထွက်ပြေးလာတာမတွေ့ရပါဘူး။ဒါပေမဲ့လွှတ်တော်ဥက္ကဋ္ဌဖြစ်တဲ့တိုက်ခန့်ခေါင်းဆောင်ဂွာရီရိုကဇန်နဝါရီလထဲမှာသူ့ကိုယ်သူဗင်နီဇွဲလားနိုင်ငံရဲ့ယာယီသမ္မတဖြစ်နေကြေညာခဲ့တာဖြစ်ပြီးအမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံပေါင်း50လောက်ကသူ့ကိုဗင်နီဇွဲလားခေါင်းဆောင်ဖြစ်နေအသိမှတ်ပြုထားတာဖြစ်ပါတယ်
။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းရုရှားရဲ့ဝင်ရောက်နှောက်ယှက်မှုတွေရှိမရှိစုံစမ်းစစ်ဆေးတဲ့သူ့စုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့အစီရင်ခံချက်နဲ့ပတ်သက်ပြီးတော့အမေရိကန်အောက်လွှတ်တော်မှာကြားနာစစ်ဆေးတာကိုခံယူဖို့ရှင်နေချုပ်ဝီလျံဘားကညှင့်ပယ်ခဲ့ပြီးတဲ့နောက်တာဝန်ရှိတဲ့သူကိုရေးယူရမယ့်အချိန်ကတော့ကျလာပြီလို့အောက်လွှတ်တော်တရားရေးကော်မတီရဲ့ဥက္ကဋ္ဌဂျွန်နိုးနက်ဒလာကပြောလိုက်ပါတယ်။အောက်လွှတ်တော်ကြားနာပွဲကိုမတက်ရောက်နိုင်ဘူးလို့ရှင်နေချုပ်ဝီလျံဘားကအမေတုံးကပြောခဲ့တာပါ။တရားရေးဌာနအနေနဲ့ရောဘတ်မူလာရဲ့အစီရင်ခံစာအပြည့်စုံကိုအဖျက်တောက်မရှိတဲ့မူနဲ့အောက်လွှတ်တော်ကိုတင်ပြရမယ့်ကိစ္စဟာလည်းပြက်ကွက်နေတယ်လို့ဆိုပါတယ်။တော်ကိုမထေမဲ့မြင်လို့ရက်ဖြစ်တယ်ဆိုပြီးတော့ဒီဝီလျံဘားမတက်ရောက်နိုင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့လွတ်တော်ကော်မတီဥက္ကဋ္ဌနက်လာကပြောထားပါတယ်ထက်လွတ်တော်တရားရေးကော်မတီမှာဗိုလ်တပ္ပုနေ့ကကြားနာပွဲအတွင်းမှာတော့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့အစီရင်ခံစာမှာပါတဲ့အချက်အလက်တွေနဲ့ပတ်သက်ပြီးတော့ရှင်းနေချုပ်ဘားကဖြေဆိုခဲ့ပါတယ်အောက်လွတ်တော်ကတော့သူတက်ဖို့ညင်ပါတယ်ဘယ်သမရကိုမှရှင်ဘရင်ဖြစ်မလာအောင်ကျွန်တော်တို့အသေးချလုပ်ရမယ်လို့တရားလွတ်တော်ကော်မတီရဲ့ဒီဥက္ကဋ္ဌနက်လာကပြောထားပါလေ
အိန္ဒိယနိုင်ငံအရှေ့ပိုင်းအိုဒစ်ဆာပြည်နယ်တဲကိုတဖြည်းဖြည်းဦးတည်သွားနေတဲ့ဖန်နီဆိုင်ကလုန်းမုန်တိုင်းဖြတ်တန်းသွားမဲ့လမ်းကြောင်းတစ်လျှောက်မှာနေထိုင်သူလူပေါင်းကတန်းတရာကျော်ရှိနေပါတယ်အိန္ဒိယအာနာဘိုင်တွေဟာအရှေ့ဘက်ကန်ယူရန်ဒေသတလွှားမြေနဲ့နေရာတွေမှာနေထိုင်သူတစ်တက်သမားနှစ်တန်းကျော်ကိုဘေးလွတ်ရာရွှေ့ပြောင်းပေးခဲ့ပြီးဖြစ်ပါတယ်တောက်ကြံတဲ့အစောပိုင်းမှာကုန်းတွင်းပိုင်းကိုဝင်ရောက်လာမယ်လို့ခန့်မှန်းထားတဲ့မုန်တိုင်းမကြောက်ရောက်ခင်မှာနောက်ထပ်ထောင်းနဲ့ချီရွှေ့ပြောင်းပေးဖို့လည်းစီစဉ်နေတာပါ အိုဒီဆာပြည်နယ်ကယ်ဆယ်ကူညီကော်မရှင်နာမင်းကြီးကတော့ဘေးလွတ်ရာရွှေ့ပြောင်းဖို့လှုပ်ဆောင်တဲ့အဆင့်အလုံးကိုပြင်းထန်ဆုံးစ조사ဆောင်ရနေတယ်လို့ပြောပါတယ်။ကျတဲ့ပရင်းနေမနဲ့အစောပိုင်းမှာတော့မုံတိုင်းဟာဘင်္ဂလားပင်လယ်အော်ထဲမှာတနအိမိုင်155မိုင်နှုန်းလောက်နဲ့တိုက်ခတ်နေပြီးတခါတည်းမှာတနအိမိုင်190လောက်ထိပြင်းရရှိပါတယ်။မုံတိုင်းဖန်နီဟာမကြခင်ရက်တွေကမှတိတိတသားအပြင်းလာတော့ကြောင့်အိန္ဒိယမိုးလေဝသဌာနကအထူးပြင်းထန်တဲ့ဆိုင်ကလုန်းမုံတိုင်းဖြစ်ချက်ချင်းပြောင်းလဲသတ်မှတ်ခဲ့ပါတယ်။အပူပိုင်းမုံတိုင်းအန်ဒီအတွက်ဆိုင်ကလုန်းချီယာခန်ဌာနကဒီဖန်နီမုန်တိုင်းကိုပြင်းအဆင့်၄ဖြစ်သတ်မှတ်ခဲ့ပြီးအဆင့်၅ကအဆိုးဆုံးအဆင့်မှာ။အော်ဒီဆာပြည်နယ်အတွက်တောက်ကြံတဲ့အနောက်ဘင်္ဂလားပြည်နယ်အတွက်စနေနေ့တွင်မှာမိုးတိထန်စွာရွာသွန်းပြီးပင်လယ်ရင်ပြင်အခြေအနေအန္တရာယ်ကြီးတဲ့အတွက်အနီးရောက်အဆင့်အမြင့်ဆုံးအဆင့်သတိပေးချက်တွေထုတ်ပြန်ထားပါတယ်။ဟိန္ဒူတွေဘာသာရေးအထွတ်မြတ်ထားရဖျားကြောင်းတွေရှိတဲ့ပူရီကန်ယူရန်မြို့ကိုလာရောက်တဲ့ဖျားဖူးနဲ့ခီးသွားတွေကိုဘေးလွတ်ရာထွက်ခွာဖို့အစိုးရရာရှိတွေကပန်ချနေပါတယ်။အိန္ဒိယပြည်နယ်အရှေ့ပိုင်းပရပ်တစ်နဲ့ဗရှိကပတ်နမ်အဓိကစိတ်ကန်းတစ်ခုမှရှိတဲ့လှေတွေဖယ်ရှားဖို့လည်းအမိန့်ထုတ်ပါတယ်။ဒေတာရင်းလေကြောင်းခီးစဉ်တချို့ကိုလည်းအိန္ဒိယလေကြောင်းဆိုင်ရာဝန်ကြီးဌာနကဖြတ်သိမ်းထားပါတယ်
။အမေရိကန်စစ်တပ်အတွင်းလိမ်ပိုင်းဆိုင်ရာစော်ကားနှောက်ယှက်မှုပြဿနာတွေပိုပြီးတော့ဆွလာတဲ့အကြောင်းပင်လယ်ကွန်စစ်ဌာနချုပ်ရဲ့အစိုးရခန်းစားသစ်တစောင်းထွက်ပေါ်လာတဲ့ပတ်သက်ပြီးတော့ဒီပြဿနာတွေကိုတင်းတင်းကြပ်ကြပ်ကင်တွယ်ဖြေရှင်းမှုယာယီကာဝဲဝင်ကြီးပက်ထရစ်ရှန်နဟန်ကတိုက်တွန်းတောင်းဆိုလိုက်ပါတယ်။ဒီပြဿနာတွေဟာလက်ခံနိုင်စရာမရှိဘူး။ကျွန်တော်တို့ဟာစီကံကြလှုပ်ဆောင်နေတာမဟုတ်သလိုကိုကိုကိုဒါမှမဟုတ်အချင်းချင်းရီမန်းချက်တွေအတိုင်းလှုပ်ဆောင်နေတာလည်းမဟုတ်ဘူးလို့ကာကွယ်ရေးဝန်ကြီးဌာနကအရာရှိတွေစီကိုပို့တဖူးနေ့ကရေးသားထားတဲ့ပေးပို့ထားတဲ့ဒီယာယီကာကွယ်ရေးဝန်ကြီးရှန်နဟန်ရဲ့စာထဲမှာဖော်ပြထားတာပါ။စီရင်ခံစားဟာအမေရိကန်ကြီးတပ်ရေတပ်လေတပ်နဲ့မရိန်းတပ်ဖွဲ့တွေအတွင်းစစ်တမ်းကောက်ယူပြီးတော့တနစ်ကိုနှစ်ကြိမ်ပုံမှန်ထုတ်ပြန်တာဖြစ်ပြီးနောက်ဆုံးစီရင်ခံစားအသစ်ကတော့2018ခုနှစ်အတွက်ဖြစ်ပါတယ်။စစ်တဲအဲ့ဒီနှစ်အတွက်စစ်တမ်းကောက်ယူမှုအရလိမ်မိုင်းဆိုင်ရာစော်ကားမှုပေါင်း2500လောက်ရှိခဲ့တယ်လို့ဆိုပါတယ်။ဒီအတွက်ဟာပြီးခဲ့တဲ့2016ခုနှစ်တုန်းကထက်ဆလို့ရှိရင်40ရာခိုင်နှုန်းတိုးလာတာပါ။အလိုမတူပဲလိမ်မိုင်းဆိုင်ရာနှောက်ယှက်မှုတွေအရမကျင့်မှုကြိုးပမ်းမှုကင်တွယ်မှုတွေဖြစ်ပွားခဲ့တာဟာ2016ခုနှစ်တွင်14000လောက်ပဲရှိခဲ့ပါတယ်။အသက်18နှစ်ကနေပြီးတော့24နှစ်အကြာရှိတဲ့အမေရိကန်စစ်တပ်တွင်းကအမျိုးသမီးတွေဟာလိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားနှောက်ယှက်မှုတွေမှာအများဆုံးကြုံရရတယ်လို့စစ်တမ်းကောက်ယူချက်တွေအရသိရကြောင်းအမေရိကန်စစ်ဌာနချုပ်ရဲ့အစည်းအခမ်းအစားတစ်ထဲမှာဖော်ပြထားပါတယ်။လိမ်မိုင်းဆိုင်ရာစော်ကားခံရမှုအ ਨੇ ဆုံးရှိတာကတော့အမေရိကန်လေတပ်ပါ။400ခန့်တုံးပဲရှိပါတယ်။2018ခုနှစ်အတွင်းအမျိုးသားတွေအနေနဲ့စစ်တပ်တွင်းမှာလိမ်မိုင်းဆိုင်ရာစော်ကားခံရတာဟာ100ခန့်တုံးတော့မရှိပါဘူးခင်ဗျာ။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 8133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံကိုမေလ၁ရက်ကနေ၃ရက်နေ့အထိ၃ရက်ကြာခီးလာရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနနိုင်ငံရေးရာဌာနကြီးအမြန်းအတွင်းဝင်ဒေးဗစ်ဟီးလ်ဟာကျက်သပရင်းနေမှာတော့မတိမငိအခြေအနေတွေကြုံတွေ့နေရတဲ့ရခိုင်ပြည်နယ်ကိုသွားရောက်ပါတယ်။ရခိုင်ပြည်နယ်ခီးစဉ်တွင်ပြည်နယ်လွှတ်တော်ဥက္ကဋ္ဌဦးစံကျော်လှနဲ့တွေ့ဆုံတယ်လို့စစ်တွေမျိုးကလူမှုအတိုင်းဝိုင်းတွင်နဲ့လည်းတွေ့ဆုံခဲ့တာပါ။မြန်မာနိုင်ငံကနိုင်ငံရေးလူခွင့်ရေးနဲ့လူသားချင်းစာနာမှုအခြေအနေတွေကိုလေ့လာအကဲခတ်ဖို့ရည်ရွယ်ထားတဲ့အမြန်းအတွင်းဝင်ဟီးလ်ဟာခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့တောက်ကြံနေ့မှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပါအဝင်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံမယ်လို့မျှော်လင့်ရပါတယ်။သူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမြန်မာအစိုးရတာဝန်ရှိသူတွေနဲ့တာမကအရက်ဖက်လူမှုအဖွဲ့အစည်းကခေါင်းဆောင်တွေနဲ့ပါတွေ့ဆုံပြီးဒီမိုကရေစီတွင်ကူးပြောင်းရေးပဋိပက္ခအဆုံးသတ်ရေးငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲကျူးပွားမှုအောင်မြင်ရေးရခိုင်ပြည်နယ်ကလူသားချင်းစာနာမှုနဲ့လူခွင့်ဆိုင်အချက်တဲဖြည့်ရှင်ရေးကိစ္စတွေကိုအာရုံစိုက်ဆွေးနွေးသွားမယ်လို့ခီးစဉ်မတိုင်ခင်နိုင်ငံခြားရေးဝန်ကြီးဌာနသတင်းထုတ်ပြန်ထားတာပါ။အမြန်တွင်ဝင်ဟေးတဲ့အာရှခီးစဉ်အတွင်းမြန်မာနိုင်ငံမတိုင်ခင်ထိုင်းနဲ့အင်ဒိုနီးရှားနိုင်ငံတွေကိုတွားရောက်ခဲ့တာပါ။မြန်မာခီးစဉ်ပြီးဂျပန်ကိုသွားတဲ့အခါမှာဂျပန်ဆိုးကတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးအမေရိကန်ဂျပန်မဟာမိတ်ဆက်ဆံရေးအပြန်အလှန်အကျိုးစီးပွားဆိုင်ရာကိစ္စကိုဆွေးနွေးသွားမယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။အမေရိကန်တွင်ဝင်ဟီးလ်ကမေလ3ရက်တောက်ကြံနေမြန်မာစံတော်ချိန်ညနေ3နာရီမှာအမေရိကန်နိုင်ငံခြားရေးဌာနအာရှပစိဖိတ်မီဒီယာဌာနချုပ်ရဲ့အစီအစဉ်နဲ့သတင်းစာရှင်းလင်းပွဲကိုတယ်လီဖုန်းနဲ့ပြုလုပ်မှာဖြစ်ပြီးသူ့ရဲ့ April 26ကနေ May 6ရက်အတွင်းအင်ဒိုနီးရှားထိုင်းမြန်မာနဲ့ဂျပန်ခီးစဉ်ကြောင်းဆွေးနွေးသွားမယ်လို့မီဒီယာဌာနချုပ်ကသတင်းထုတ်ပြန်ထားပါတယ်
။အမုံတရားပြန်ပွားအောင်ရေးသားပြောဆိုမှုနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုကအစ္စလာမ်ခေါင်းဆောင် Louis Farrakhan လက်ရရင်ဝါရီ Alex Jones နဲ့တခြားလူတော်များများကို Facebook စာမျက်နှာသုံးဆွဲခွင့်နေမနေ့ကရုပ်သိမ်းလိုက်ပါတယ်။အကြမ်းဖက်မှုကိုလှုံ့ဆော်တာကြောင့်အခုလိုမျိုးရုပ်သိမ်းလိုက်တာလို့ Facebook ကုမ္ပဏီရဲ့ပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်။မနေ့က Facebook သုံးဆွဲခွင့်ရုပ်သိမ်းခံလိုက်ရတဲ့သူတွေဟာ Instagram လို့ခေါ်တဲ့လူမှုကွန်ရက်သုံးဆွဲမှုကိုလည်းရုပ်သိမ်းခံရတာပါ Instagram ကို Facebook ကပိုင်ပါတယ်။ဘလို့ရေးသားချက်တွေကြောင့်လဲဆိုတော့ကတော့ Facebook ကမပြောပါဘူး။လေယာဉ်ဝါရီ Alex Jones ကတော့သူ့ကိုအခုလိုမျိုးလုပ်တာဟာတသက်နာမည်ဖြစ်တာပဲလို့ဒေါသတကြီးတုံ့ပြန်ပါတယ်။သူအနေနဲ့ Facebook ရဲ့စီးမင်းစည်းကမ်းတွေကိုချိုးဖောက်တာမရှိဘူးလို့လည်းသူကဆိုပါတယ်
။မြန်မာနိုင်ငံဟူးကောင်းတောင်ကြားဒေသတွေပရင်တလုံးထဲမှာလွန်ခဲ့တဲ့နှစ်69တန်းကဒိုင်နိုဆောရီရှိတဲ့ခေတ်ကအသက်ရှင်နေထိုင်ခဲ့တဲ့ကင်းချေများမျိုးစိတ်တစ်မျိုးရဲ့အပိုင်းစာလေးကိုသူ့တေသနာပညာရှင်တွေတွေ့ရှိခဲ့ပါတယ်။ဒီကင်းချေများကိုဘာမနိုပက်တလမ်in expected time လို့နာမည်ပေးထားကြောင်းဇူကီစာဆောင်မှာဖော်ပြထားပါတယ်ဒီကင်းချင်များအရွယ်က10 cm တက်လက်မရဲ့၄ပုံ2ပုံပဲရှိပြီးခုခေတ်မှာတော့ကင်းချင်များတွေဟာ10 cm 4လက်မလောက်ရှိတတ်တာကြောင်းသူ့ကိုကင်းချင်များလူမှုလေးလို့ဘူဂေးရီးယားသဘာဝတမိုင်းပြတဲ့ကပြောပါတယ်သူဟာကင်းချင်များရဲ့အဆင့်နဲ့ပြောင်းလဲလာတဲ့တမိုင်းကိုလေ့လာနိုင်မဲ့မျိုးစိတ်ဖြစ်သူတေသနာပညာရှင်တွေကတွက်ထားပါတယ်ဒိုင်နိုဆောလိုကြီးမားတဲ့အကောင်ကြီးတွေအသက်ရှင်နေထိုင်ချိန်မှာခုလောက်တင်းငယ်တဲ့ကင်းချင်များမျိုးရှိနေတာထူးခြားတယ်လို့ဖော်ပြပါတယ်ဒါပြင်ခေတ်တဲ့ကင်းချင်များနဲ့မတူပဲသူ့ရဲ့နောက်ဆုံးအဆက်ဟာထူးခြားတဲ့ပုံရှိနေတယ်လို့သူ့ကြောပိုင်းမှာအမွှေးတွေမရှိပါဘူး။နောက်ထူးခြားတဲ့တစ်ခုကသူ့ရဲ့မျက်စိပဲဖြစ်ပါတယ်
။ကမ္ဘာကျော်အနုပညာရှင်လီယိုနာໂດဒာဗင်ချီကွယ်လွန်ခဲ့တဲ့နှစ်ပေါင်း900ပြည့်ထိမှတ်ခန္ဓာတွေကိုအီတလီနဲ့ပြင်သစ်နိုင်ငံတွေမှာမနေ့တုန်းကစတင်ပြီးတော့ကျင်းပနေပါပြီ။လီယိုနာໂດဒာဗင်ချီရဲ့အုတ်ဂူရှိရာပြင်သစ်နိုင်ငံကိုအီတလီသမ္မတဆာဂီယိုမတ်တာရီလာကတာရောက်ပြီးတော့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်နဲ့အတူကာရဝပြုခဲ့ကြပါတယ်။ပြင်သစ်နိုင်ငံလောတောင်ကြားမှာဒါဗင်ချီရဲ့အုတ်ဂူရှိတာပါအဲ့ဒီသားကဒါဗင်ချီမကွယ်လွန်ပြီးသုံးနှစ်နေသွားခဲ့တဲ့ Claus Lucé အင်ကြီးစုကိုလည်းတမနာနှစ်ဦးတွားရောက်ခဲ့ကြပါတယ်အီတလီနဲ့ပြင်သစ်နိုင်ငံကြားဒါဗင်ချီရဲ့အနုပညာလက်ရာတချို့နဲ့ပတ်သက်ပြီးတော့မကြာခင်လပိုင်းအတွင်းဆက်ဆံရေးတွေတက်မှမှုရှိခဲ့တာပါဒီနှစ်ကုန်ပိုင်းမှာပြင်သစ်ကအထင်ကြီးလူ့ဖြတ်တိုင်းမှာဒါဗင်ချီရဲ့လက်ရာတွေပြပွဲလုပ်ဖို့အီတလီကနေငှားရတဲ့ကိစ္စတွေတော့မပြေလည်ဖြစ်ခဲ့တာပါအခုခီးစဉ်ကြောင့်ပြည်သူမှုတွေရှိလာလိမ့်မယ်လို့ဆိုပါတယ်
တောက်ကြနေမနေ့ပိုင်းနောက်ဆုံးရသတင်းတွေကိုဒေါခင်မျိုးတဲ့နဲ့ကိုကျော်အောင်လွင်တို့ပြောပြပေးခဲ့တာပါ VOA ကတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့စီစဉ်တွေကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းကျမတို့အခုထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးခြင်းပါတယ်ဗြိတိန်နိုင်ငံက 5G လို့ခေါ်တဲ့မြန်နှုံးမြင့် internet စနစ်သုံးဆွဲမှုမှာတရုတ်နည်းပညာကုမ္ပဏီ Huawei လဲပါဝင်ခွင့်ပြုဖို့ဗြိတိန်အစိုးရကလှုပ်ဝဲပြီးဆုံးဖြတ်ချက်ချထားတာကိုသတင်းလောကမှာပေါက်ကြားအောင်လှုံ့ဆော်မှုနဲ့ဗြိတိန်ကာကွယ်ရေးဝန်ကြီးယာရုကဖေရှားခံလိုက်ရပါတယ်။ဝန်ကြီးချုပ်ထရီဆာမေကဗုဒ္ဓဟူးနေ့မှာဖေရှားခဲ့တာဖြစ်ပါတယ်။ဒီဖြစ်ပျက်ကြောင့် American ဘက်က Huawei နဲ့ပတ်သက်ပြီးသတိပေးမှုတွေထပ်ရှိလာနေတဲ့အကြောင်း VOA ရဲ့ American နိုင်ငံသားရေးဝန်ကြီးဌာနကနိုင်ချင်းရဲ့သတင်းကိုကိုကျော်အောင်လင်းကပြောပြပါမယ်ရှင်
။ဗြိတိန်နိုင်ငံကကမ္ဘာအင်တာနက်အမြန်ဆုံး 5G ကွန်ရက်စနစ်တစ်သုံးဆွဲမှုမှာတရုတ်ကုမ္ပဏီ Huawei ကိုပါဝင်ခွင့်ပြုရေးရှုပ်ဝဲဆုံးဖြတ်ချက်ကိုပြင်ပကိုပေါက်ကြားအောင်လုပ်တယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီး Kevin Williamson ကိုဗြိတိန်ဆိုရကအပြစ်ဖို့ပြီးတော့ယာရုကနေပြီးတော့ဖယ်ရှားလိုက်တာပါ။ Huawei ကုမ္ပဏီနဲ့ပတ်သက်ပြီးတော့ဖြစ်လာနိုင်မဲ့ရိုက်ခတ်မှုတွေကိုအမေရိကန်ဘက်ကအကြိမ်ကြိမ်သတိပေးနေတဲ့ကြားကဗြိတိန်ဟာ Huawei နဲ့ဆက်ပြီးတော့လှုပ်လာခဲ့တာလို့အမေရိကန်ပူရဲကာကွယ်ရေးဦးစီးချုပ်များရဲ့ဥက္ကဋ္ဌဗိုလ်ချုပ်ဂျိုးဆက်ဒန်ဖို့ကအမေရိကန်အောက်လွှတ်တော်မှပေါ်ထူးနေတုန်းကပြောခဲ့ပါတယ
် If we're not mutually assured that that network is secure and we can exchange information
ဒီ 5G ကွန်ရက်ဟာလုံခြုံစည်းဟရာမှုရှိမရှိကျွန်တော်တို့အချင်းချင်းသတင်းအချက်အလက်တွေကိုစိတ်ချလက်ချဖလှယ်လို့ရမရဆိုတာကိုကျွန်တော်တို့အကြအပြန်လန်းဖေးကြအောင်မလုပ်ဘူးဆိုရင်ကျွန်တော်တို့မဟာမိတ်ဖြစ်မှုအတွက်အဟန့်အတားဖြစ်လာပါလိမ့်မယ်အရင်တုန်းကလိုသတင်းဖလှယ်မှုတွေကိုလွတ်လွတ်လပ်လပ်လဲလုပ်နိုင်တော့မှာမဟုတ်ပါဘူး
။ Huawei ကုမ္ပဏီရဲ့ 5G အင်တာနက်စနစ်သစ်နည်းပညာကိုသုံးဆွဲနေတဲ့ဥရောပနိုင်ငံတော်တော်များများထဲမှာဗြိတိန်လည်းပါဝင်ပါတယ်။အမေရိကန်လွှတ်တော်အမတ်တွေကြားမှာတော့ Huawei ရဲ့နည်းပညာတွေနဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေရှိနေပါတယ်။အမေရိကန်ထက်လွှတ်တော်လက်နက်ရေးယာဝန်ဆောင်မှုကော်မတီဝင်တစ်ဦးဖြစ်တဲ့ Republican အမတ် Dan Sullivan ကလည်း Huawei နည်းပညာတွေကိုတန်လျာရှိတယ်လို့ဆိုပါတယ်
။ We don't want a 5G network that ultimately is controlled by the Communist Party of China.
ဒီ Communist Party ကထိန်းချုပ်ထားတဲ့ 5G ကွန်ရက်စနစ်ကိုကျွန်တော်တို့လုံးဝမလိုချင်ပါဘူး။ဒီအချက်ကိုကျွန်တော်တို့သတိရှိနေတဲ့လို့ထင်ပါတယ
်။ 5G Internet ကွန်ရက်စနစ်တွေဟာကမ္ဘာဆက်သွယ်ရေးလောကမှာထူးခြားတဲ့ပြောင်းလဲမှုတစ်ရပ်ဖြစ်ပါတယ်။ဒီ 5G ဆက်သွယ်ရေးစနစ်ထဲကတရုတ်နည်းပညာပစ္စည်းတွေမပါဘဲ ဒီစနစ်ကိုတုံးဆွဲမယ်ဆိုရင်ဈေးကအဆမတန်မြင့်တော့ပါလိမ့်မယ်အဲ့လိုမဟုတ်ရင်တော့တရုတ်ရဲ့နည်းပညာဆိုင်ရာအခြေခံပစ္စည်းတချို့ကိုပဲတုံးဆွဲဖို့တခြားနိုင်ငံတွေနဲ့ညှိနှိုင်းလို့ဖြစ်နိုင်တဲ့လမ်းကြောင်းတော့ရှိပါတယ်ဒါပေမဲ့လည်းအမေရိကန်ဘက်ကတော့ဒီလိုညှိနှိုင်းရေးလမ်းကြောင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးပြောဆိုတာတွေမရှိပါဘူး။ Huawei ရဲ့နည်းပညာတွေဟာအစိုးရတွေနဲ့နိုင်ငံတွေရဲ့သတင်းချက်လက်တွေကိုတချို့လုပ်ပြီးတော့ခိုးယူတုံးဆွဲလိုက်မယ်ဆိုတဲ့တန်တရားနဲ့ဆွဆွဲချက်တွေရှိနေပြီးအမေရိကန်ဘက်ကလည်းဒီကုမ္ပဏီရဲ့နည်းပညာတွေကိုမသုံးဖို့ဗြိတိန်ပါဝင်သူ့ရဲ့မဟာမိတ်နိုင်ငံတွေကိုသတိပေးတိုက်တွန်းနေခဲ့တာပါ။ Huawei ဘက်ကတော့ဒီလိုမျိုးတချို့လုပ်မှုရှိနိုင်တယ်ဆိုတာဟာမဟုတ်မှန်ဘူးလို့ညင်းထားပါတယ်။ဗိုလ်ဘူးနေတုန်းကယာဒူးကနေဖယ်ရှားခံရတဲ့ဗြိတိန်ကာကွယ်ရေးဝန်ကြီး Gavin Williamson ရဲ့နေရာကိုနိုင်ငံကဖွံ့ဖြိုးတိုးတက်ရေးစီစဉ်တဲ့ဗြိတိန်နိုင်ငံရဲ့ဝန်ကြီးဌာနမှတာဝန်ထမ်းဆောင်ခဲ့တဲ့ Penny Modern နဲ့အစားထိုးခဲ့ပါတယ်
။ကိုချောင်းလင်မရှင်အခုဆက်ပြီးတော့အိန္ဒိယရွေးကောက်ပွဲနဲ့လူငယ်တွေရဲ့မျှော်မှန်းချက်အကြောင်းကိုနားဆင်ကြကြအောင်ပါရှင်။လာမယ့်မေလ19ရက်နေ့မှာပြီးဆုံးမဲ့အိန္ဒိယနိုင်ငံအထွေထွေရွေးကောက်ပွဲမှာလူငယ်မဲဆန္ဒရှင်85သန်းရှိပါတယ်။ဒီရွေးကောက်ပွဲကလက်ရှိဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ BJP ပါတီနဲ့အတိုက်အခံကွန်ဂရက်ပါတီတို့ကြားအကြိတ်နဲ့ရှင်ပြန်ရတဲ့ရွေးကောက်ပွဲလည်းဖြစ်ပါတယ်။ VOA သတင်းတောက်အန်ဂျနာပါစရီချာကနိုင်ငံတွင်းကထိတ်တန့်တက္ကသိုလ်တွေကိုသွားရောက်ပြီးရွေးကောက်ပွဲအပေါ်လူငယ်တွေရဲ့မျှော်လင့်ချက်တွေကိုမေးမြန်းခဲ့တာကိုပြောပြပေးပါမယ်ရှင်။အိန္ဒိယမှာအထွေထွေရွေးကောက်ပွဲကာလအတွင်းဒေးလီတက္ကသိုလ်ကပွဲကြိုကျောင်းသားတွေဟာအတန်းတွေပြီးရင်ရွေးကောက်ပွဲနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုပြောဆိုဆွေးနွေးကြပါတယ်။ဒီရွေးကောက်ပွဲကနေသူတို့ဘာတွေမျှော်လင့်ထားကြပါသလဲ။တက္ကသိုလ်ကျောင်းသားတဦးဖြစ်တဲ့ဖူရဗာပါရာရှာက
We need jobs, we need safety, we need basic necessities, we need social equality.
ကျမတို့အလုပ်ကိုင်းနေလိုပါတယ်။လုံခြုံမှုအခြေခံလိုအပ်ချက်တွေနဲ့ကြမ်းမာတန်းတူညီမျှရေးစတာတွေလိုချင်ပါတယ်။အခုထိရှိနေသေးတဲ့ဇက်အနှိတ်မြင့်ခွဲတာတွေကိုလည်းတိုက်ဖြတ်ဖို့လုပ်ရပါမယ်။ကျမတို့လိုနေတာအလုံးစုံတိုးတက်ရေးပါ။လက်ရှိဝန်ကြီးချုပ်နရင်ဒရာမူရီကလွန်ခဲ့တဲ့၅နှစ်ကသူတို့ကိုကတိတွေပေးခဲ့ပေမဲ့ဖြစ်မလာသေးတဲ့အပေါ်လူမှုဘဝတိုးတက်ရေးစင်တာကညွှန်ကြားရေးမှူးစံကြီးကူမကအခုလိုပြောပါတယ်
။ What happened in 2014 the turnout of young voter went up very high.
2014ခုနှစ်ကဖြစ်ခဲ့တာကလူငယ်မဲဆန္ဒရှင်တွေတိတ်များတဲ့အတွက်သူတို့မဲတွေကရွေးကောက်ပွဲရလတ်ကိုကြီးကြီးမားမားပြောင်းလဲသွားစေခဲ့တာပါ။
အိန္ဒိယမှာစီးပွားရေးတိုးတက်နေပေမဲ့အလုပ်လက်မဲ့ဥယျာဉ်က900ခန့်နှုန်းအထိမြင့်တက်နေတာပါ။ဘွဲရအလုပ်လက်မဲ့တွေကြားအလုပ်ကင်ရှာမရတာတွေကိုတွေးနေကြရတာကလည်းတက္ကသိုလ်ကျောင်းသားတွေအတွက်ရှည်ရည်စိုးရိမ်စရာဖြစ်နေပါတယ်လို့ဒီလီတက္ကသိုလ်မှာတက်ရောက်ပညာသင်ကြားနေသူPriyash Negi ga pyo bare
What's the point of you studying in a good college and then going abroad to study abroad to pursue your job you should stay in india and
လူရဖို့အတွက်တက္ကသိုလ်ကောင်းကောင်းတွေမှာသင်မှရမှာလားနိုင်ငံခြားမှာပညာသွားသင်ရမှာလားဒီမှာပဲလူငယ်တွေအတွက်အလုပ်ကင်တွေဖန်တီးပေးသင့်တာလေ
လိန်ဒူစုံမဲ့သူ LGBT တူဖြစ်တဲ့ပရာချာအာလာကလည်းမိုဒီရဲ့ဟိန္ဒူအမျိုးသားရေးဝါဒီဆွဲပါတီကသာဆက်ပြီးအာဏာရနိုင်အောင်မယ်ဆိုရင်သူတို့အတွက်နေရာချင်းမြောင်းလာမှာကိုစိုးရိမ်နေပါတယ်
One major concern for me is how this will translate into the real world whether
I'll be able to get it လွတ်လပ်လပ်ပေါ်ပြခွင့်ရမလားဒါမှမဟုတ်အမြဲပဲဖုံးကွယ်သွားမှာလားစစ်မှန်တဲ့ကဘာကြီးဆိုတာကိုသူတို့ဘလို့အတိတ်ပဲပြန်ဆိုမှလဲလို့ကျွန်မစိုးရိမ်မိပါတယ
်ဒီလိုဝေဖန်မှုတွေကြားမှာပဲအတိုက်ခံပါတီနဲ့ရှင်ရင်မော်ဒီကသူတို့လိုချင်တဲ့တိုးတက်မှုတွေကိုလှုပ်ဆောင်ပေးဖို့အသင့်တော်ဆုံးပဲလို့အကောင်းမြင်တဲ့သူတွေလည်းရှိပါတယ်လက်တလောကောက်ယူထားတဲ့စစ်တမ်းတွေအရလက်ရှိဝန်ကြီးချုပ်မိုရီကအတိုက်အခံရာဟုဂန်နီထဲအနည်းငယ်အသာရနေပါတယ်ဒီရွေးကောက်ပွဲဟာအကျိတ်နဲ့ရှင်ပြန်ရမယ့်ပွဲလေးဖြစ်ပါတယ်မိုရီကသူ2014ခုနှစ်တုန်းကဂတိတွေအပေါ်အခုထိမဖြည့်ဆည်းပေးနိုင်သေးပါဘူးဒါပေမဲ့သူကပုံရိပ်ကောင်းရှိပြီးဆုံးဖြတ်ချက်ခိုင်မာတဲ့သူဖြစ်တယ်လို့ယူသားဖြောင့်မတ်သူတဦးလည်းဖြစ်တဲ့အတွက်ဒီအချက်ကကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံဖြစ်တဲ့အိန္ဒိယမှာမိုဒီနောက်တစ်ကြိမ်ပြန်ပြီးအုပ်ချုပ်နိုင်ဖို့ဆွဲဆောင်နိုင်တဲ့အချက်တခုဖြစ်လာမလားဆိုတာကတော့စိတ်ဝင်စားစရာပဲဖြစ်ပါရဲ့ရှင
်ဒေါက်တာရှင်များရှင်တမရော်ကစစ်တိုင်းငါကူမှာတစ်ဖက်သက်အပြစ်ခတ်ရက်ဆဲထားတာကိုနောက်ထပ်နှစ်လတသန်းတိုးဖို့ကြီးညာလိုက်ပါတယ်လေးလကြာအပြစ်ခတ်ရက်ဆဲထားချိန်မှာရင်းချမ်းရေးအတွက်ဆွေးနွေးမှုတွေရှိခဲ့သလိုနောက်ထပ်ဆွေးနွေးဖို့တောင်းဆိုချက်တွေကြောင့်တက်တန်တိုးဖို့ဆုံးဖြတ်လိုက်တာဖြစ်ကြောင်းလဲကာကွယ်ရေးဦးစီးချုပ်ယုံထုတ်ပြန်ချက်ကဖော်ပြပါတယ်။ပြီးခဲ့တဲ့၄လကြာအပြည့်ရချိန်မှာရင်းချမ်းရေးလုပ်ငန်းစဉ်တွေဘလောက်အထိခရီးပောက်ခဲ့ပါသလဲ။နောက်ထပ်၂လသာတက်တန်ကနေဘာတွေများမျှော်လင့်နိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုင်းလေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမင်းများလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-3-3-5-5-5လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံ file နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းလေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်
။မနေ့ပြန်စနေညတိုင်းလေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့ပဲအခုတော့ပါဝင်ကျင်ထိန်းသိမ်းရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်။ချမ်းသာကျွေးဝါတဲ့ကမ္ဘာနိုင်ငံကြီးတွေဟာတန်ချိန်တန်းချီရှိတဲ့ပလတ်စတစ်ဆွန့်ပစ်ပစ္စည်းတွေကိုအရှိတောင်အာရှဒေသကိုတင်ပို့နေတာကြောင့်အဲ့ဒီဒေသနိုင်ငံတွေအတွက်ဆွန့်ပစ်ပစ္စည်းပြန်လည်အသုံးပြုနိုင်အောင်လှုပ်ဆောင်ရမှာဝန်ထုပ်ဝန်ပိုးဖြစ်နေပြီးပတ်ဝန်းကျင်ညဉ့်ဉန်းမှုပြဿနာကြဲကြဲပြန့်ပြန့်ဖြစ်ပေါ်နေတဲ့အကြောင်းကို VOA သတင်းတောင် Henry Ridgeway ကတင်ပြထားပါတယ်။ဒီအကြောင်းကိုကိုရဲမင်းထွန်းကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။ကွာလာလမ်ပူးမြို့ပြင်ဘက်ကီလိုမီတာ50အကွာစီအုံးဆိုင်ခင်းတစ်ခုရဲ့အလယ်မှာဆွန့်ပစ်ထားတဲ့ပလတ်စတစ်တွေတောင်ပေါ်ရပုံရှိနေပါတယ်။အဲဒီဆွန့်ပစ်ပလတ်စတစ်တွေတော်တော်များများဟာဥရောပနဲ့မြောက်အမေရိကကချမ်းသာတဲ့နိုင်ငံကြီးတွေစီကရောက်လာတာပါ။ဒေသခံတွေကတော့အဲဒီဒဏ်ကိုကောင်းကောင်းခံနေကြရပါတယ်။ဒီပြဿနာအကြောင်းဒေသခံလည်းဖြစ်ပတ်ဝန်းကျင်ထိန်းသိမ်းရေးသမားတဦးလည်းဖြစ်တဲ့ဖွာလီဖန်ကအခုလိုပြောပါတယ်။
They just dump the not recyclable plastic or the reject product and then they burn in the backyard of the diesel factory.
သူတို့တွေကပြန်သုံးလို့မရတဲ့ plastic တွေနဲ့အပယ်ခံထားရတဲ့ကုန်ပစ္စည်းကိုဒီမှာလာပစ်ထားကြတာလေ။နောက်တော့ဆက်ယုံနောက်ဖက်မှာမိရှို့ပစ်ကြတယ်။ဒါကြောင့်အဲ့ဒီအစိမ့်ငွေမိခိုးတွေကကျမတို့ကိုမကျန်းမမာဖြစ်စေတာပေါ့။
ပြီးခဲ့တဲ့နှစ်ကစပြီးဆွန့်ပစ် plastic တွေတင်သွင်းတာကိုတရုတ်နိုင်ငံကပိတ်ပင်လိုက်လို့ကမ္ဘာစက်မှုလုပ်ငန်းတစ်ခုလုံးကိုဘယုတ်ဒုက္ခဖြစ်သွားစေပါれ။ချမ်းသာတဲ့နိုင်ငံတွေဟာသူတို့ရဲ့ကိုယ်ပိုင်ပလတ်စတစ်ပြဿနာကိုပြည်ပနိုင်ငံတွေစီကိုပို့နေတယ်လို့ပြောပြီးပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တစ်ခုဖြစ်တဲ့ Greenpeace အဖွဲ့က Caitlin ကအခုလိုဆက်ပြီးပြောပါれ
။ Good collections facilities. But actually they like sending like half of their collected waste to other countries. Before the China ban they just sent
it to China. ပစ္စည်းတွေကိုတင်ဆက်ကြံတွင်နိုင်တဲ့ပစ္စည်းကိရိယာတွေကောင်းကောင်းရှိပါれ။ဒါပေမဲ့တဝက်လောက်ကိုသူတို့ကတခြားနိုင်ငံတွေကိုပို့နေတာတရုတ်နိုင်ငံကမပိတ်ပင်ခင်ကဒါတွေကိုပြန်သုံးနိုင်တဲ့ပစ္စည်းဖြစ်အောင်တရုတ်နိုင်ငံကိုပို့လိုက်ရုံပဲဒီပစ္စည်းတွေကိုမှန်မှန်ကန်ကန်ပြန်အသုံးပြုနိုင်အောင်လုပ်မလုပ်ဆိုတာကိုတော့သူတို့စက်မကြည့်တော့ဘူးအခုတရုတ်ကပိတ်လိုက်တော့တခြားနေရာအသစ်တွေကိုရှာရပြီလေ
Greenpeace အဖွဲ့ရဲ့အစီရင်ခံစာကစွန့်ပစ်ပစ္စည်းတဝက်ကျော်တစ်နှစ်တန်သုံးတန်းလောက်ဟာမလေးရှား၊ဗီယက်နမ်နဲ့ထိုင်းနိုင်ငံအပါအဝင်အရှိတောင်အာရှနိုင်ငံတွေစီကိုရောက်သွားကြတယ်လို့ပြောပါတယ် Greenpeace ကCaitlin ကပဲအခုလိုဆက်ပြောပြပါတယ်
။ They do not have the enough capacities for handling such a large amount of import foreign waste. So
ဒီနိုင်ငံတွေမှာဒီလောက်များပြတဲ့နိုင်ငံများကဆွန့်ပစ်ပစ္စည်းသွင်းကုန်တွေကိုကင်တွယ်နိုင်တဲ့လုံလောက်တဲ့အရင်းအမြစ်တွေမရှိဘူးလေ။ဒါကြောင့်ဒါတွေကဒေသဆိုင်ရာပတ်ဝန်းကျင်ညှဉ်းနှံမှုတွေဖြစ်ပေါ်စေတာပေါ့
။ဒါကိုတုံ့ပြန်ဖို့အရှိတောင်အာရှနိုင်ငံတော်တော်များများကဆွန့်ပစ်ပလတ်စတစ်တင်သွင်းမှုကိုကန့်သတ်လာလို့ဒီအမိုက်တွေဟာနောက်ဆုံးမှာသွင်းကုန်စီမင်းစီကံရော့ရဲရာအိန္ဒိယနဲ့အင်ဒိုနီးရှားနိုင်ငံတွေစီကိုရောက်သွားပါတော့တယ်။ဒီတစ်ပတ်ထဲမှာဂျနီဗာမြို့မှာကျင်းပနေတဲ့ကုလသမဂ္ဂညီလာခံတစ်ခုမှာတော့ဒီဆွန့်ပစ်ပစ္စည်းတင်ပို့သူနိုင်ငံတွေကလက်ခံမဲ့နိုင်ငံတွေစီကနေကြိုတင်ခွင့်ပြုချက်ရယူဖို့အကြောင်းဆွေးနွေးနေကြပါတယ်။အဲလီစနစ်ကိုကြိုတင်အကြောင်းကြားပြီးမှလက်ခံမှုစနစ်လို့ခေါ်ပါတယ်။ဒီပတ်ဝန်းကျင်ညီညွတ်မှုဒဏ်ကိုလောလောလတ်လတ်ခံနေရတဲ့နိုင်ငံတွေအတွက်တော့အပြောင်းလဲကအချိန်တိုအတွင်းရောက်လာစရာတော့မမြင်သေးပါဘူး။မလေးရှားဒေသခံပတ်ဝန်းကျင်ထိန်းသိမ်းရေးသမားဖွာလီဖန်းကအခုလိုဆက်ပြီးပြောပါတယ
်။ We are curing ourselves by using too many plastic. We too depend on plastic. Please
ကျမတို့ဟာပလတ်စတစ်တွေဒလော်ဟောသုံးပြီးကိုကိုကိုတေးအောင်လုပ်နေကြတာပါ။ကျမတို့ပလတ်စတစ်အပေါ်တိတ်နှီးခိုလွန်အားကြီးတယ်။ကို့အမိုက်ကိုရှင်းကြပါ။ဒီမှာလာမပုံကြပါနဲ့
။တကယ်နောက်ဆုံးအဖြေကဆွန့်ပစ်ပစ္စည်းကိုဘယ်လိုပိုကောင်းအောင်ပြန်သုံးနိုင်မလဲဆိုတာမဟုတ်ပါဘူး။ပလတ်စတစ်သုံးဆွဲမှုနဲ့ထုတ်လုပ်မှုကိုတိတိတတ်တာရှော့ချတာဟာတကယ်အဖြေပါလို့ Greenpeace အဖွဲ့ကပြောထားကြောင်းပါခင်ဗျာ
။ကိုရဲမင်းထွန်းပြောပြပေးခဲ့တာပါရှင်။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံအတွင်းသတင်းသမားတွေသတင်းယူရမှာချင်းချောက်ခံရရာတွေကိုတိလက်ရောက်အကြမ်းဖက်ခံရရာတွေရှိနေပြီးဒီအတွက်သတင်းသမားတွေကိုလုံလုံလောက်လောက်အကာအကွယ်ပေးနိုင်မှုမရှိဘူးလို့ PEN မြန်မာအဖွဲ့ရဲ့အစီရင်ခံစာကထောက်ပြထားပါတယ်။ဒါပြင်သတင်းလွတ်လပ်ခွင့်ကိုအားပေးတဲ့ဥပဒေပြင်ဆင်မှုတွေဥပဒေအသေးရေးဆွဲမှုတွေကိုလည်းမလုံနိုင်ခဲ့ဘူးလို့ဝေဖန်ထောက်ပြထားပါတယ်။
ပြမြမအဖွဲ့ရဲ့ဒီအစီရင်ခံစာနဲ့ပတ်သက်လို့ကိုထေအောင်ခန်းကသတင်းပေးပို့ထားပါတယ်ရှင
်2018ခုနှစ်မေလကနေ2019ခုနှစ်ဧပြီလအတွင်းတနစ်တာသတင်းလွတ်လပ်ခွင့်နဲ့လွတ်လပ်စွာပြောဆိုခွင့်အခြေအနေကိုပြမြမအဖွဲ့ကသုံးသပ်စမ်းစစ်ထားတာဖြစ်ပါတယ်သတင်းလွတ်လပ်ခွင့်ဆိုင်ရာအခြေအနေတွေကိုခေါင်းစဉ်တွေခွဲပြီးခေါင်းစဉ်တစ်ခုချင်းလိုက်ပြည်တွင်းကအရက်ဖက်အဖွဲ့ကြီး18ခုပါဝင်အမှတ်ပေးသုံးသပ်ထားတာပါသတင်းသမားတွေရဲ့လုံခြုံရေးနဲ့သတင်းသမားတွေကိုအကောက်အွယ်ပေးနိုင်တဲ့အခြေအနေကိုတော့တုံညအမှတ်နဲ့လုံးဝမရှိဘူးဆိုပြီးအမှတ်ပေးထားပါတယ်။ရခိုင်ကြက်တဲ့သတင်းရေးသားမှုတွေမှာသတင်းမီဒီယာသမားတွေပေါ်ချိန်ချမှုတွေရှိခဲ့တယ်လို့သတင်းရယူရာမှာကိုတိလက်ရောက်အကြမ်းဖက်ခံရတာမျိုးဖမ်းဆီးခံရတာမျိုးတွေအထိဖြစ်ခဲ့တယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီထုတ်ပြန်လိုက်တဲ့သုံးသပ်ချက်တွေကိုအခြေခံပြီးတော့သတင်းလွတ်လပ်ခွင့်အတွက်အစိုးရအနေနဲ့ပြုပြင်ပြောင်းလဲမှုတွေလုပ်ဆောင်ဖို့ပံမြမာဥက္ကဋ္ဌဦးမျိုးမြင့်ငင်းကတိုက်တွန်းပါတယ
်။ဒီသုံးသပ်ချက်ကနောင်ရှေ့အလားအလာများအတွက်သူတပြက်ကျွန်တော်2020ရွေးကောက်ပွဲအတွက်ဆိုလို့ရှိရင်ဒီသုံးသပ်ချက်တွေမှာအခြေခံပြီးတော့အစိုးရအနေနဲ့ပြည်ထောင်လုပ်မှုတွေလုပ်အောင်ဖြစ်တဲ့အများကြီးတွေ့ပါတယ်။ဒီနေ့ဆိုရင်ကျွန်တော်တို့ဒေသမားတွေကထောင်နှကားမှုများလျှောက်ပြီးတော့အလုပ်လုပ်နေရတာအားလုံးအသိပဲဖြစ်ပါတယ်။ဒါအမှုပေါင်းများစွာရင်ဆိုင်ကြရတယ်အဲ့ဒါကိုစင်တာလောက်ရတယ်ဆက်စင်တာလောက်လုပ်ကြရတယ်တရင်တက်ကဘလောက်ရှိတယ်တရင်ရရဘလောက်ရှိတယ်အားလုံးကိုထိုင်နေဖြစ်ပါတယ်ဆိုတော့ဒါတွေအတွက်တော့ကျွန်တော်နိုင်ငံရဲ့ဒီမိုကရေစီစံနှုန်းကိုတိုင်းဖို့အတွက်ဒီထုတ်ပြန်ချက်တွေကိုတော့အစိုးရအနေနဲ့ပြင်မှတ်ပြုဖို့လိုလိမ့်မယ်အစိုးရအနေနဲ့သူပြင်ကြောင်းလေးလုံးလေးလုပ်ဖို့လိုအပ်လိမ့်မယ်ဆိုတော့လည်းကျွန်တော်ပြောလိုပါတယ်ဒါမှသာလေကျွန်တော်နိုင်ငံရဲ့ဒီမိုကရေစီအဆင့်ကိုမြင့်စေပါတယ်ကျွန်တော်တို့နိုင်ငံရဲ့လူ့ဆိုင်ရာသာထုတ်ဖို့ပြောဆိုရင်အဆင့်ကိုမြင့်ကျင်ပါတယ်
မြန်မာသတင်းသမားတွေသတင်းယူရာမှာလုံခြုံရေးကာကွယ်မဲ့နေတဲ့အခြေအနေနဲ့ပတ်သက်လို့မြန်မာသတင်းသမားများကာကွယ်ရေးကော်မတီကမလှလှဝင်းက
တာဝန်မှာဖြစ်တဲ့ပြဿနာပေါ့နော်ကျမတို့ PCMG အနေနဲ့သတင်းသမားတွေကိုရိုက်ရိုက်လို့ပြောတယ်ပေါ့နော်ဆရာတို့ဒီ record လည်းရှိရယ်ဗီဒီယိုမှတ်တမ်းလည်းရှိရယ်လူသက်တင်လည်းရှိရယ်ကျမတို့အနေနဲ့လူ့ခွင့်ရေးကော်မရှင်ကိုဒါနဲ့ပတ်သက်ပြီးတော့ဟိုတင်နေပေါ့နော်သတင်းသမားတွေကိုအကာအကွယ်ပေးဖို့ဒီမှာချိန်ချောင်းနေရယ်ကျမတို့ပေါ့နော်ဒီကနေ့ပတ်သက်ပြီးတော့အကူအညီပေးဖို့အကာအကွယ်ပေးဖို့ပြောတဲ့ကျမတို့စာလဲတင်နေတယ်လူကိုယ်တိုင်လည်းသွားပြောတာရှိတယ်ဒါပေမဲ့အခုချိန်ဒီဘလို့မှအကြောင်းမပြန်တာပါရှင်ဒါတော့မှဟိုဘလို့ကပေါ့ဟာအကြောင်းပြန်လို့ရတယ်မြန်မာနိုင်ငံရဲ့လူခွင့်ရေးကော်မရှင်လည်းရှိပါသေးတယ်ဟိုအစိုးရအနေနဲ့ဟောဒါနဲ့ပတ်သက်ပြီးတော့ဘာတစ်ခုမှကျမတို့အကာအကွယ်ပေးတာမျိုးမရှိဘူးအရေးယူပေးတာမျိုးမရှိဘူးအာရှင်းရှင်းပြောရရင်အဖက်လုပ်ပြီးတော့စာမပြန်ဘူးပေါ့နော်ကျမတို့တိုင်ကြားမှုတွေပေါ့နော်ဒါကတော့ကျမတို့ကိုယ်တိုင်ညင်ခဲ့ရတဲ့ဟိုလက်ပြဿနာတွေပါရှင်ဟုတ်
သတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့ဥပဒေပြုရေးကိစ္စမှာသတင်းချက်လက်ရယူခွင့်ဆိုင်ရာဥပဒေမျိုးထွက်မလာသေးတဲ့အပြင်ပြစ်မှုဆိုင်ရာဥပဒေနဲ့နိုင်ငံတော်လွတ်ဝတ်ချက်ဥပဒေလိုသတင်းလွတ်လပ်ခွင့်ရှိဖို့ပြင်ဆင်ရမယ့်ဥပဒေတွေကိုလည်းလစ်လျူပြုထားရလို့ပံမြင်မှအစီရင်ခံစာမှာထောက်ပြထားပါတယ်နိုင်ငံတော်လွတ်ဝတ်ချက်ဥပဒေနဲ့ထောင်ချခံရတဲ့ရိုက်တာသတင်းတော်နှုတ်မှုမှလည်းရည်ရချက်ရှိရှိထောင်ချစဉ်ဖမ်းခံရတဲ့ဥပဒေရပိုင်ခွင့်နဲ့ငင်းပယ်ခံရတဲ့ဆိုတဲ့ဆွဆွဲချက်ဒီပေါ်မှာအစိုးရအနေနဲ့လွတ်လပ်တဲ့စုံစမ်းမှုတွေလုပ်ပေးဖို့လည်းတိုက်တွန်းတောင်းဆိုထားပါတယ်သတင်းမီဒီယာသမားတွေမကြကနအရေးယူခံနေရတဲ့ဆက်သွယ်ရေးဥပဒေပုံမှန်66လို့ပုံမှန်တွေကိုရာဇဝတ်မှုကနေပယ်ဖြတ်ပြီးနိုင်ငံစံနှုန်းနဲ့ညီတဲ့အတရေဖြတ်မှုဥပဒေတရားနဲ့အစာထုတ်ဖို့လည်းတိုက်တွန်းထားပါတယ်မြန်မာနိုင်ငံလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်နဲ့ပတ်သက်လို့အခုလိုအစီရင်ခံစာကိုပြန်မြန်မာကဥဆောင်ပြီးနှစ်စဉ်ထုတ်ပြန်နေတာဒီနှစ်နဲ့ဆို၄ချိန်မြောက်ရှိပါပြီခင်ဗျာ
ကိုထေအောင်ခန်းသတင်းပေးပို့ထားတာပါရှင်ဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်တော်တာရှင်တို့ခုနဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့တောက်ကြနေမနေ့ခင်ထုတ်လွှင့်ချက်ဒီပဲဖြစ်ပါတယ်။လိုင်းဒိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190ကနေတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာအင်္ဂလိပ်စာသင်ခန်းစာနဲ့အတူကျမ်းမာရေးခန္ဓာပြီးတော့တိုင်းရင်းသတင်းလွှာခန္ဓာကိုထုတ်လွှင့်တဲ့အခါမှာပလက်ဝမြို့နယ်ကင်းတလင်းကျေးရွာသားခုမီချင်းတိုင်းရင်းသား54ဦးကိုသူတို့သဘောဆန္ဒမပါဘဲရခိုင်လက်နက်ကင်တပ်ဖွဲ့ AA ကပြီးခဲ့တဲ့ February 2ရက်နေ့ကဘင်္ဂလားဒေ့ရှ်နယ်ဇက်ဘက်ကိုခေါ်ဆောင်သွားတဲ့အပေါ်မှာ
သူကဖက်ကလေရင်နဲ့ပြစ်တယ်ဗျာပြစ်တော့အဲ့ဒါကိုသူတို့ကအဲ့ဒီရွာသားတွေကအကာအကွယ်ယူပြီးတော့ခေါ်သွားတဲ့သဘောမှရှိတယ်သားတွေပါတော့ဟိုကတက်ကပြစ်လို့မရတော့ဘူးလေသူတို့နဲ့လိုက်သွားတယ်လို့ပြောတဲ့ AA ထုတ်ပြန်တာအဲ့ဒါမှားတယ်လေ
ခုမီချင်းမျိုးနွယ်စုများရေးရပေါင်းဆက်ညီနိုင်ရေးကောင်စီ KACC ညီနိုင်ရေးမှူးဦးစောများပြောသွားတာပါဒီကြောင့်ပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်အခုရင်ဆုံးသောသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်ထိုင်းမြန်မာနယ်စပ်ကလူဦးရေ300,000လောက်ခိုးလုံနေထိုင်နေတဲ့ဒုက္ခသည်စခန်းတွေမှာအဲ့ဒီကဒုက္ခသည်တွေကို TBBC ကစာနယ်ရိက္ခာတွေဝယ်ပေးတဲ့အစီအစဉ်ကနေလူတဦးချင်းအလိုက်ဈေးဝယ်စားသုံးနိုင်ဖို့အတွက်ဖူကတ်လေးတွေလုပ်ပေးလိုက်ပါတယ်။အခုဆိုရင်ဒုက္ခသည်စခန်းတွေအားလုံးမှာဒီစနစ်ကိုကျင့်သုံးနေတာအဆင်ပြေနေပြီဖြစ်တဲ့အကြောင်းဒုက္ခသည်ကော်မတီကပြောပါတယ်။မိုင်အေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်မှာခိုးလုံနေထိုင်နေကြတဲ့ဒုက္ခသည်စခန်းတွေတဲကဒုက္ခသည်တွေနဲ့ပတ်သက်လို့စာနယ်ရိက္ခာပေးဝေနေတဲ့အစီအစဉ်ကနေဖူကတ်လို့ခေါ်တဲ့အစားအသောက်ကိုမိမိဘာသာစိတ်ကြိုက်ဝယ်ယူလို့ရတဲ့ကတ်လေးတွေကိုစီစဉ်ပေးလိုက်တာကြောင့်ပို့ပြီးတော့အဆင်ပြေမှုတွေရှိသွားတယ်ဆိုပြီးကရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကပြောပါတယ်
။ဖူကတ်ကိုပေးလိုက်တယ်လေ။အဲဖူကတ်ပေးတော့ဒီဆိုင်မှာပဲသွားဝယ်ရလာတယ်။ဟုတ်ကဲ့သူသမထားလဲဆိုင်ပဲ။မတားတော့သူတို့တွေ့တော့သူတို့ပြောတာတော့ဘူးတော့စိတ်ပြေတယ်လေ။ဘာလို့လဲဆိုရင်သူတို့ကစီရောဘယ်လောက်တလောက်ဘယ်လောက်ပြည့်နေကြတော့သူကပစာရှင်နဲ့ဟာသာတခြားဟာတွေသူတို့ဝယ်လို့ရတာပေါ့။အ
ုံးပြန်ဒုက္ခသည်စခန်းကဒုက္ခသည်တဦးဖြစ်တဲ့ဦးတန်းထွန်းကတော့သူတို့မိသားစုမှာ၅ဦးရှိတာကြောင့်တလောက်ကိုစားနပ်ရိက္ခာ1,000ကျော်ဖို့ဝယ်လို့ရတဲ့အကြောင်းအဆင်ပြေမှုရှိတဲ့အကြောင်းကိုလည်းပြောဆိုခဲ့ပါတယ်
။အဲဖိုကကအဆင်ပြေပိုအဆင်ပြေတယ်။တကယ်တော့ဒီဟာကဆန်လဲလောက်တယ်၊ဆီလဲလောက်တယ်၊ငါးတက်တာလဲဝစားလို့လောက်တယ်မရှိဘူးခင်ဗျာဟိုကြိုက်တဲ့ဆိုင်ကိုဝယ်ဟုတ်ကဲ့အခုကကိုကြိုက်တာကြည့်လို့ရတယ်အဆင်ပြေတယ
်အစားတော့ဝယ်ယူဖို့အတွက်အသက်၅နှစ်အောက်ကလေးငယ်တဦးကိုတော့တလစာ168ဘတ်ပေးပြီး၅နှစ်ကနေအသက်18နှစ်ထိအရွယ်တွေကိုတော့268ဘတ်ထိပေးပါတယ်အသက်အရွယ်ကြီးသူတွေကိုတော့225ဘတ်ပေးတာကြောင့်အိမ်တော်စုများတဲ့သူတွေဆိုရင်တော့တလကိုဘန်းငွေ1,000ကျော်လောက်ရရှိရလို့ဆိုပါတယ်စားတော့ပို့ကတော့အရင်ကတည်းကစာရင်ရွေးချယ်ခွင့်နေရှိတာမို့ပို့ပြီးတော့အဆင်ပြေတယ်လို့လည်းပြောပြကြပါတယ်။ထိုင်းမြန်မာနယ်စပ်မှာစခန်း9ခုရှိပြီးလူဦးရေ300,000ကျော်ခိုးလုံနေထိုင်နေကြပါတယ်ရှင်
။မအေးမှာသတင်းပေးပို့ထားတာပါ။အခုတော့ဒေါ်လလတန်းရဲ့ EDM 3အင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုနှားဆင်ကြအောင်ပါရှင
်။ဒီနေ့မြေတင်ပြမယ့် EDM အသုံးကတော့
Street smart.
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက STREET street ကလမ်း SMART smart ကညံကောင်းတာထက်မြက်တာဆိုတော့ Squid ခလုံးရဲ့ဓာတ်ရိုက်ဒီဘက်ကတော့လမ်းတွေနဲ့ပတ်သက်လို့ညံကောင်းတာပေါ့ရှင်။တမန်အဖြစ်တော့ညံကောင်းလို့လမ်းတွေကိုမှတ်မိတယ်လို့ထင်စရာရှိပေမဲ့လို့အဲ့ဒီလိုအဓိပ္ပာယ်မျိုးမဟုတ်ပါဘူး။EDM ဆိုတဲ့တော့ဗိုက်ဒီဘေကနေစဉ်ဘဝတစ်လျှောက်လုံးရှောက်လောင်းရတဲ့လမ်းခီမှာအခြေအနေကိုအကင်းပါတာကိုဆိုလိုတာဖြစ်ပါတယ်အကင်းပါတယ်ဆူရမအရေးအခြေကိုသိတယ်မျက်နှာခဲခကောင်းတယ်အတွေ့အကြုံအသိဉာဏ်လည်းရှိဖို့လိုမယ်ဆိုရင်မှားမယ်မဖြစ်ပါဘူးရှင်းရှင်းပြောပါရင်တော့မအတာမတုံးတာပေါ့ရှင်ဒီတုံးကတော့အမေရိကန်စကားပြောမှာအသုံးများနေရှိပါတယ်ဒါအပြင်မျိုးရဲသွားရင်လည်းမျိုးရဲသွားတာလာတာလေလေပေပေရှိတဲ့လူဘေးတွေရင်လေရှောင်နိုင်တဲ့သူကို street smart ဆိုပြီးတော့လေရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George ကပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Tony actually understands a lot of things happening in the world today He is street smart and knows how to get along with people.
Tony ha digri kaba ji ma ba rue phit pye ni de su da ko de ke be ato le na le tha tu ba. Lu rue ne le tit aw paung dat de a kin pa tu tu le phit ba de lo a de be ya ba de. U ma ko naw ta khaw na sin chi cha ya aw.
Tony actually understands a lot of things happening in the world today. He is street smart and knows how to get along with people.
A kin ba tu lu ye le tu twat la da tu so yin idiom a thong ne be lu pyo mle
street smart
lo pyo lu ya ba de a da ga do di ni mne twe tin pya ke de idiom a thong me phit ba de
တော်လလတန်းစီစဉ်တင်ဆက်ပေးထားတာပါရှင်အခုထုတ်လွှင့်ပေးမယ့်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့ကလေးငယ်တန်တက်ချိုတက်မှုအကြောင်းကိုကလေးအထူးကုနယ်စေတက်ကသူတက်ကလေးကျမ်းမာပညာဌာနအငိမ့်စားဌာနမှုပမောက်ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြပေးထားပါတယ်ရှင်
โอเคကလေးသူစီယဝင်ကြီးနဲ့ပမောက်ခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့ဒီကလေးငယ်တွေမှာစံတက်ချို့တဲ့အနေအထားကမြန်မာနိုင်ငံမှာဖြစ်တာများလားဆရာကြီ
းကျွန်တော်လုပ်ထားတဲ့သုတေသနတွေရတော့လေကလေးငယ်တွေမှာဟိုဥဝင်ဆောင်မျိုးသမီးမှာစံတက်ချို့တဲ့အနေအထားတော်တော်လေးများပါတယ်ဒီမှာကလေးတွေက20ရာနှုန်းတော့ပေါ့နော်ကျွန်တော်တိကျသိကြတော့မရှိဘူးပေါ့နော်ကျွန်တော်လည်းတော်တော်များများတွေ့နေပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလို့ဒီစံတက်ချို့တဲ့တာဘာကြောင့်အဓိကဖြစ်နေရလဲဆရာကြီး
စံတက်ကဘယ်လိုလဲဆိုလို့ရှိရင်ဒီမိခင်နှုန်းမှာပါတော့ပါတယ်ဒါပေမဲ့အများကြီးမပါဘောနော်ဒါပြောကြလို့ရှင်ဒီခန္ဓာကိုယ်မှာဒီတန်တက်ကလိုအပ်ချက်ကတော်တော်လေးရှိတယ်သူတွေဝိကသဝိပီပထမ6လပေါ့နော်အဲ့မှာဆိုရင်5လောက်ကြီးထွားတယ်ဒီနေ့မှာဆိုရင်ဝိကသလည်း3လောက်ကြီးထွားတယ်ဆိုတော့9လောက်ထိရဒီတော်တော်လေးကြီးထွားမှုတော့မြင်ရတယ်ပေါ့နော်အဲ့တော့တာမန်ဒီဓာတ်ရဲ့ပေါ့နော်ဒီစားတောက်ဒီစားနေတောင်မှာတဲ့ဒီတန်တက်ကိုဆပ်လီမန့်ပေါ့နော်ဆက်ဆောင်မိပေးတာလုပ်တင်နေပေါ့နော်အဲ့ဒါပထမ6လမှာတော့မိခင်တို့တမျိုးတည်းတိုင်တော်တော်လေးလုံလောက်တယ်။6လနောက်ပိုင်းဒီလိုအပ်ချက်တွေရှိလာတဲ့ခါမှာတန်တက်ချုပ်တဲ့မှုရှိလာတယ်။ဒါအောင်တန်တက်ကိုပြည့်ပြီးပေးဖို့လိုပါတယ်ဆိုရဲသူတိသမားတွေရှိပါတယ်။
ဟုတ်ကဲ့ဆရာကြီး။အခုလိုဒီတန်တက်ကိုပြည့်ဝအောင်မဖြည့်ပေးနိုင်ရင်ဆိုတော့ကဒီတန်တက်ချုပ်တဲ့မှုဆရာကြီး။ဆိုးကျိုးတွေကဘာတွေဖြစ်လာလဲဆရာ
။တန်တက်ချုပ်တဲ့တော့သူရနေတယ်ပေါ့နော်။သူရနေကြခင်တော့ကလေးကတိတ်ပလန်းချမ်းသာလို့လုံးကုန်မြန်လာတော့နော်ဖြူပါဖြူပါဖြစ်တာတို့ဒါတွေရှိနေပုံမျိုးမှုကိုနောက်ပိုင်းထိခိုက်တာပေါ့နော်ဒါတွေဖြစ်နေတယ်နောက်တစ်ခုတန်တက်ကကလေးမှာအဓိကအရေးကြီးရပါလဲဆိုရင်သူကညံကောင်းတဲ့ဆေးပေါ့နော်တိတ်လို့ခြင်းရတယ်အဲ့တော့တန်တက်ချုပ်တဲ့အခါကျလို့ရှိရင်ညံမကောင်းမှုပေါ့နော်ညံရည်ကိုလျော့စေတယ်ပေါ့ဟိုလူကအဓိကတော့ညံရည်ကတော့ဒီမိဘမျိုးရိုးရဲ့ညံရည်နဲ့ပိုးရဆိုင်တယ်ဒီတောင်းညံပြမှတ်မှုတဲ့ချက်လက်ထင်မှာတော့ဒီကန္နာချုပ်တဲ့ခြင်းဒီလည်းတစ်ချက်ပါပဲ
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီကလေးငယ်တွေရဲ့ဒီညံရီရောဖွံ့ဖြိုးမှုရောပါထိခိုက်နေတဲ့အတွက်အခုလိုမဖြစ်အောင်ကာကွယ်နိုင်ဖို့ဆိုရင်ဆရာကြီးဘာတွေလုပ်ဖို့လိုလဲ
ဆိုတော့တန်တက်ကိုဖြည့်ဆည်းပေးခြင်းဒီညံရီကိုကောင်းစေတဲ့အချက်ဖြစ်တယ်တန်တက်ကိုဘယ်သူတွေအစဖြည့်ဆည်းရမှာဆိုရင်ကိုဝင်ဆောင်မိခင်တွေဒီမှာကိုဝင်ဆောင်မိခင်တွေမှာလည်းတန်တက်ချုပ်တဲ့မှုနှုန်းကညံများပါတယ်ဒါမှမဟုတ်တန်တက်ကိုဖြည့်ဆည်းပေးရမယ်တန်တက်ကိုတန်တက်ပါတဲ့ဆေးပြားတွေပေါ့နော်ဒီ UNICEF တို့ကတော့ထောက်တဲ့ Federal South Bay တို့ကတော့ရှိပါတယ်ဒီလိုရန်စည်းကြီးမှမဟုတ်ပါဘူးနော်တန်တက်ပါတဲ့ဆေးအဲ့ဒါမျိုးကဒီကိုဝင်ဆောင်မိခင်ချိန်မှာရောမျိုးတိုက်မိခင်ချိန်မှာရောထောက်နေရမယ်အဲ့တော့မိခင်မှာပြေဝါမှာကလေးမှာပြေဝါဒါတော့မှကလေးမှာလည်းထပ်ပြီးတော့တောက်ဖို့လုပ်နေတာပါပဲနောက်တန်တက်ပြေဝါတဲ့စားတော့ပေါ့နော်ဆိုတော့စားတော့ပြီးချောင်းနေလို့မရဘူးတန်တက်ကဒီစိမ်းအောင်ရှိတဲ့ဒီရွက်တွေဒီနန်နေမှာလည်းရှိတယ်နေအောင်ရှိတဲ့အသားတွေမှာရှိတယ်အဲမြစ်တော်အောင်ဆိုလို့ရှိရင်တန်တက်ကျွေးသွားတယ်ပေါ့။ဒါမြေဒီအသားတို့တဲမြစ်တော်အောင်ကုန်ကြစိတ်ကတော်တော်များတော့ပေါ့။ဒီမှာဆင်းရောင်ရှိတဲ့ရင်းနှုန်းတွေနော်တန်တော်တွေလည်းတန်တက်ရှိပါ။စားတော့ကိုတော့စုံလင်ပြေးအောင်စားဖို့လိုပါ
တယ်။ဟုတ်ကဲ့ဆရာကြီး။အဲ့ဒီတော့အခုလိုကာကွယ်နိုင်ဖို့အတွက်မိခင်တွေကနေစားပြီးတော့တန်တက်ပါတဲ့ဆေးတွေနဲ့တန်တက်ကျွေးသွားတဲ့စားတော့တွေစားပေးဖို့လိုတာအပြင်ကလေးငယ်တွေအတွက်လည်းအလားတူလုပ်ပေးဖို့လိုတာပေါ့ဆရာနော်
။ဟုတ်ကဲ့။ဒီမိန်းကလေးတွေမှာပေါ့ဒီပြေဝဝင်နေရစားပြီးတော့လာတဲ့သူဆုံးချုံမှုအရှိနေလေအဲမှာဓမ္မတာလာတဲ့အခါဆိုသူရဆုံးချုံတာပေါ့အဲကြောင့်မိကလေးမှလည်းတန်တက်ကချွတ်တယ်တာရှိတယ်အဲတန်တက်ကိုတွဲပြီးတော့ဒီစားအတော့တွေမဟုတ်ဘဲနဲ့ဒီဈေးဝါးအနေနဲ့တောက်တယ်နဲ့ကျွန်တော်ကလေးတွေလည်းကျွန်တော်ကတန်တက်ပါတဲ့အားကြီးကိုပို့ပေးပါတယ်နောက်တစ်ခု ဘာလို့
ဒီလက်တန်းတဲ့ပါတဲ့အားစီနဲ့တွဲပြီးလေးရှိပါဟုတ်ကဲ့ဆရာကြီးဒီအားစီတွေကိုတောက်တဲ့နေမှာဘလို့ဆေးမျိုးတွေရဆရာကြီးပိုထိရောက်နေတယ်ဆရာကြီးကလေးငယ်တွေအတွက်
ဒီကလေးကစုံနေပြီးသွားတဲ့အားရောက်စားနေရင်တော့ဘယ်လိုများဗီတာမင်တွေတတ်ထူတတ်တယ်ရတယ်ပေါ့နောက်ကနုံမုံတောက်တဲ့ကလေးပေါ့နုံမုံကိုကျွန်တော်အပိရာလို့မဟုတ်နုံမုံဆိုတာချုပ်ဗီတာမင်တွေတန်တန်နဲ့ပေါင်းတဲ့ထားတယ်ဒါပေမဲ့မိခင်လို့မှာတော့တန်တန်တော်တင်ပါပါတယ်ဒါပေမဲ့လည်းလုံလောက်အောင်တော့မပါဘူးကကလေးမှာတော့သာမန်စားတော့စားနေတောင်မှတန်တက်ကိုဖြည့်ဆည်းပေးတာကို9နှစ်လောက်ထိရလုပ်တင်တယ်လူရန်ကိုလုပ်တင်တယ်တော့ကျွန်တော်တို့ပေးပါတယ်နောက်တနည်းကတန်တက်ကိုခုဆိုလို့ချင်းဒီအာဖြည့်ဆန်ပေါ့နော်အာဖြည့်ဆန်ဆိုလို့ချင်းတန်တက်ပါတယ်ဖြည့်ထားတယ်ပေါ့ဒါမျိုးလေးတွေလုပ်ဖို့ကောင်းတယ်နောက်တော့ရင်းစုနိုင်ငံမှာဆိုစပရင်ကယ်ခေါ်တာပေါ့နော်ဒီဗီတာမင်နဲ့သတ္တုဓာတ်တွေကိုသမင်းပေါ်မှာဖြူပေးလိုက်တယ်အရသာလည်းမပြတ်ဘူးပေါ့နော်အဲလိုလည်းခုထုတ်နေတဲ့ဆေးတွေရှိပါတယ်အဲ့မင်းကြီးကျွေးလို့ရှိရင်တော့ပို့ပြီးတော့တန်တက်လည်းရတာပေါ့နော
်ဟုတ်ကဲ့ဆရာကြီးဒီတန်တက်ချို့တဲ့တာဖြစ်မဖြစ်ကိုသတိထားမိနိုင်ဖို့လက္ခဏာတွေမှာဆရာကုဏတွေဖြူပတ်ဖြူရောဖြစ်တာတို့နောက်ဒီမလန်းမဆန်းဖြစ်တာပေါ့နော်အဲ့ဒါအပြင်ရောတခြားလက္ခဏာတွေရှိသေးလားဆရာကြီ
းဆရာရက်ကတော့ဒီတန်တက်ချို့တဲ့တွေရနေပေါ့ကွာတွေရနေလို့ရှိရင်တော့မျက်ကွန်လန်းကြည့်လိုက်ဖြူနေပေါ့ဖြူပတ်ဖြူရောဖြစ်မယ်ဆရာကမနေဘဲနဲ့ဖြူပတ်ဖြူရောဖြစ်မယ်လက်ပွားတွေရှင်ကြည်လိုင်ကိုလက်ပွားနဲ့ရှင်ကြည်လိုင်ဆိုတာခြုံနေတယ်လူပြင်းဒီလက္ခဏာမြင်ကြောင်းနေရာမှာပါခြုံနေတာပေါ့နော်အဲ့နေရာတွေတကယ်တော့နေဖို့ကောင်းတယ်ကျန်တာကတော့ဒီအသားရေဖြူပတ်ဖြူရဖြစ်တယ်ပေါ့နော်အဲ့ရင်တုံနဲ့မောတဲ့တာဖြစ်တတ်တယ်တခါကြလေဒီကိုဝဲဆောင်ရယ်အထူးကျင်ကလေးများများမွေးဦးတဲ့မျိုးသမီးတွေဆိုရင်တန်တဲ့ချွတ်တယ်လို့ရှင်သူရနဲ့ညင်ခုံတော့ပေါ့ရင်တုံနဲ့မောတဲ့ရင်ပအောင်တယ်အဲ့ဒါဒီဖြစ်နေပါတယ်ကလေးလေးမှလည်းကျွန်တော်အတားတော့မြဲကြည့်ပါတယ်။နောက်တန်တက်တာတော့ဒီသွေးစစ်ကြည့်ရင်ဟီမိုဂလိုဘင်နဲ့တော့ပေါ့နော်။အဲဒီနဲတဲ့ပြင်ဒီတန်တက်မှချုပ်တဲ့လက္ခဏာလေးသွေးမှန်ပြားမှကြည့်လို့ရတယ်။နောက်တစ်ခုကတန်တက်ကိုတိုင်းကြည့်လို့ရပါ
တယ်။ဟုတ်ကဲ့ဆရာကြီး။အဲ့တော့အခုလိုဒီလက္ခဏာတွေပြလာပြီးတော့ဟိုတိုင်းတာစစ်စစ်လို့လည်းရပြီဆိုရင်တော့ကုသမှုအနေထားမှာရောဘာတွေလုပ်ပေးနိုင်လဲဆရာကြီး
။ကုသမှုမှာတော့ကျွန်တော်ကခုနကပြောတဲ့အစာအရလည်းသင်ကြားပေးရပါပေါ့နော်။ဆရာကြီးကလည်းဒီအသီးနဲ့အစိမ့်တွေပါဆိုကလေးတွေမကျေးဘူးပေါ့နော်။မအားတော့လေဒီတိုင်းတော့ကျေလို့မရဘူးကွာ။ကျင်းမြက်လောက်ချက်ပြုတ်ပြီးတော့ကျွေးရတာပေါ့နော်။ဒါကအသားလိုပဲလို့တဲမြစ်တို့ကတော့ဖြစ်နိုင်တန်းနိုင်စားစီခြင်းနဲ့တန်တက်စားရအားစီးတွေပေါ့နော်။အဲ့ဒါတွေကိုလည်းတက်ဖို့ကောင်းပါတယ်။တော်တော်များများရှိပါ။ဒါပေမဲ့တခုတော့ကြည့်တာပေါ့နော်။တန်တက်ပါတဲ့အားစီးတွေကနည်းနည်းဝင်းချုပ်တတ်တယ်။ဒါတော့အားတွေမှနည်းနည်းညိုတဲ့ပြဿနာရှိတတ်တယ်။တချို့တန်တက်မှလည်းဒီမျိုးစားမျိုးစုံရှိပါ။တချို့ကလည်းဘယ်မှချက်ဘူးလို့ပြောတယ်ပေါ့နော်အဲကျွန်တော်ကတခါကြီးအားမျိုးတွေရွေးချယ်ပြီးပေးပါ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ခဲ့ရကြနားဆင်ခဲ့ကြရတာပဲဖြစ်ပါတယ်ရှင်မမရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာတည်တခြင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်။စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မို့ပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင ် VOA American အသံရဲ့တောက်ကြနေမနေ့ပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့တိုင်းရင်းဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုအလှည့်ပေးကြအောင်ပါရှင်
စဉ်တင်ဆက်သွားမယ်တန်ရင်တင်းလွာကကြိုဆိုပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ Fever Wine တို့ဓာတ်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့ရခိုင်စစ်ဆောင်တွေကိုထောက်ပံ့ဖို့နဲ့ပြည်내ထူထောင်ရေးလုပ်ငန်းတွေကိုအမြန်ဆုံးလှုပ်ဆောင်ဖို့ရခိုင်တမျိုးသားလုံးညီညွတ်ရေးကော်မတီကနေအစိုးရကိုတောင်းဆိုလိုက်ပါတယ်ဖကံမျိုးနဲ့နွန်ကန်ကျိုးပေါမှုကြောင့်အသက်ဆုံးရှုံးခဲ့ရတဲ့ကုမ္ပဏီဝန်ထမ်းတွေကိုရောကြီးငွေတွေပေးအပ်ခဲ့ရတဲ့ဆိုတာနဲ့ပလဝမျိုးနယ်ကခူမီချင်းတိုင်းသား50ကျော်ကိုရခိုင်တပ်ဖွဲ့ AA ကနေဘင်္ဂလားဒေ့ရှ်နယ်စပ်ဘက်ကိုခေါ်ဆောင်သွားတယ်ဆိုပြီးခူမီအဖွဲ့ကထုတ်ပြန်ထားတဲ့အကြောင်းတွေကိုကြားကြရရမှာပါရှင
်ကျမကနန်းဟောင်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်စစ်ဘေးဒုက္ခသည်တွေကိုကူညီထောက်ပံ့ဖို့နဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေအမြန်ဆုံးဆောင်ရွက်နိုင်ဖို့အတွက်ရခိုင်တမျိုးသားလုံးညီညွတ်ရေးကော်မတီကအစိုးရကိုကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။တန်တွဲမြို့တိန်ကုန်းဘုံတော်ကြီးကျောင်းမှာဧပြီလ28ရက်နေ့ကနေ29ရက်နေ့အထိကျင်းပခဲ့တဲ့ရခိုင်တမျိုးသားလုံးညီညွတ်ရေးကော်မတီမြို့နယ်ပေါင်းစုံအထွေထွေအစည်းအဝေးအပြီးမှာအခုလိုကြေညာချက်ထုတ်ပြီးတောင်းဆိုလိုက်တာပါ။ဒါအပြင်စစ်ဘေးဒုက္ခတွေတွေအတွက်အလူငွေကောက်ခံနာနဲ့တွားရောက်လူဒဏ်နာတွေကိုအစိုးရကပိတ်ပင်နေတာတွေကိုရှုတ်ချပြီးရှင်းဟောင်းမင်းနစ်တွေထိခိုက်ပျက်စီးမှုမရှိဖို့အတွက်ဂျနီဗာကွန်ဗင်းရှင်းနဲ့အညီလိုက်နာဆောင်ရွက်ဖို့နဲ့ရခိုင်ပြည်အတွင်းပြည်မဲ့ပြည်သူတွေကိုလူခွင့်ရေးချိုးဖောက်မှုတွေရပ်တန့်ဖို့အတွက်လူခွင့်ရေးအဖွဲ့တွေအနေနဲ့သက်ဆိုင်သူတွေကိုတိုက်တွန်းပေးဖို့လဲကြေညာချက်မှာဖော်ပြထားပါတယ်။အစိုးရတပ်နဲ့ရခိုင်တပ်မတော် AA တို့အကြားလေးလကြာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်စစ်ဘေးဒုက္ခတွေလေးတောင်းကျော်ရှိနေပြီးသူတို့အတွက်တောက်သုံးရည်အပါဝင်အစားအသောက်ဆေးဝါးနဲ့အမိုးကာတွေအရေးပေါ်လိုအပ်နေတယ်လို့ကူညီပေးနေသူတွေကပြောပါတယ်။
ကချင်ပြည်နယ်ဖားကားမြို့နယ်မုံဝမ်းကလေးနယ်မြေတွင်နုံကန်ကျူပေါမှုကြောင့်အသက်ဆုံးရှုံးခဲ့ရသူကုမ္ပဏီဝန်ထမ်း54ဦးကိုတပ်ဆိုင်ရာကုမ္ပဏီတီးတီးကနေရော့ချင်းဝင်တယောက်ကို3300ကျပ်စီရုပ်ပြီးခဲ့တယ်လို့ဒေသခံတွေနဲ့ဖားကားခြေစားအရက်ဖက်ဖွဲ့စည်းတွေကပြောပါရယ်။ဧပြီလ22ရက်နေ့ကအဆိုပါနုံကန်ကျူပေါမှုကြောင့်ကုမ္ပဏီဝန်ထမ်း54ဦးပါဝင်အနီးအနားမှာလွတ်လွတ်ကိုင်နေသူဥယျာဉ်100နီးပါးပျောက်ဆုံးခဲ့တယ်လို့ဖားကားခြေစား Greenland တဘာဝထိန်းသိမ်းရေးဖွဲ့ကတာဝန်ခံကိုနောင်လတ်ကဆိုပါရယ်။မော်ဝမ်းကလေးနယ်မြေတွင်နုံကန်ကျိုးပခဲ့ခြင်းကြောင့်တေဆုံးသားတဲ့သူတွေထဲမှာရုပ်အလောင်း9လောင်းကသာရှာဖွေတွေ့ရှိခဲ့ပြီးရန်ရှိတဲ့တေဆုံးသူရုပ်အလောင်းတွေဆက်လက်ရှာဖွေဖို့အခက်အခဲရှိနေတဲ့အတွက်ရှာဖွေရေးလုပ်ငန်းတွေကိုဧပြီလ25ရက်နေ့ကရပ်တန့်လိုက်ပြီးဖြစ်ပါတယ်။ဖားကားမြို့နယ်ထဲမှာ2019ခုနှစ်မှာမြေပြိုမှု3ကြိမ်ဖြစ်ပွားခဲ့ပြီးအခုဖြစ်စဉ်ဟာလူသေပျောက်ထိခိုက်များဆုံးလည်းဖြစ်ပါတယ်။
ရှမ်းပြည်တောင်ပိုင်းရပခအတိုင်းယုံဆက်ရတောင်ကြီးမြို့မှာဖြစ်ပွားခဲ့တဲ့လေးလောင်းပြိုင်လူတက်မှုမှာပါဝင်ပတ်သက်ဖွယ်မတင်ကသူကိုကြောက်မဲမြို့နယ်မှာဖမ်းဆီးခဲ့ပါတယ်။ဧပြီလ29ရက်နေ့မနက်ပိုင်းကလူတက်မှုတရခန်းလူတန်တရားရှိသူအသက်50အရွယ်အမျိုးသားတဦးကိုကြောက်မဲမြို့နယ်မှာရဲတွေဖမ်းဆီးရမိပြီးလက်ရှိမှာတော့တရခန်းနဲ့ပတ်သက်ဆက်နယ်သူတွေကိုစစ်ဆေးမှုတွေပြုလုပ်နေတယ်လို့ရှမ်းပြည်နယ်ရဲတပ်ဖွဲ့မှရဲမှူးချုပ်ဇော်ခင်မောင်ကပြောပါရယ်ဧပြီလ28ရက်ညတကောင်ရံအချိန်မှာတောင်ကြီးမြို့ကန်တာရက်ွက်မှာရှိတဲ့မင်းဖြူနှကောင်တိုင်းရင်းစေးတိုက်ကအိမ်မှာအနုကျန်းစီးခံရပြီးကလေးငယ်အပါဝင်အိမ်ရှင်မိသားစု3ယောက်နဲ့အိမ်အကူ1ယောက်စုစုပေါင်း4ယောက်တပ်ဖြတ်ခံခဲ့ရတယ်လို့ရွှေငွေလက်ဝတ်ရတနာတန်ဖိုးချက်သိန်းပေါင်း1500ကျော်ကိုပါတပြတိုက်ယူသွားခဲ့ပါရယ်
တနင်္လာနေ့တိုင်းဒေသကြီးရေဖြူမြို့နယ်တွင်မွန်မြစ်တပါတီနဲ့ KNU တို့အငင်းပွားနေတဲ့နယ်မြေ area မှာမကြာခဏမိုင်းပေါက်ကွဲနေတဲ့ကိစ္စနဲ့ပတ်သက်ပြီးနှစ်ဖက်ဘက်စည်းတွေသွေးဆုံညှိနှိုင်းဖြေရှာဖို့မွန်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဘူမူးကြီးနေထို့ဦးကပြောပါရယ်ဧပြီလ23ရက်နေ့မှာအလဲစကန်းကြေးွာဒေသခံမျိုးသမီးတို့မြေမြုပ်မိုင်းနေမိပြီးဘယ်ဘက်ခြေတော့တန်ရာရရှိခဲ့ပါရယ်မိုင်းကိစ္စကိုဖြေရှင်းဖို့ပြည်နယ်စိုးရနဲ့စိုင်းစစ်ဌာနချုပ်တို့ပါဝင်လာနိုင်စေဖို့ကိုအမြန်ဆုံးညွှန်ကြားချက်ပေးနိုင်ဖို့အတွက်ပြီးခဲ့တဲ့မလက NRPCC မှာစာရေးသားပေးပို့ခဲ့တယ်လို့မွန်ပြည်ပြည်ပါတီဗဟုကော်မတီဝင်နန်းအောင်မငေးကပြောပါတယ်။2018ခုနှစ်အောက်တိုဘာလကနေဒီကနေ့ထိလက်ရှိရေပြည်မြို့နယ်လက်စကန်ကျေးရွာနီးတစ်ဝိုက်မှာမြေမြုပ်မိုင်း5ကျင်းပေါက်ကွက်ခဲ့ပြီးဒေသခံပြည်သူ5ဦးထက်မနည်းသံရရရှိခဲ့ပါတယ်။
ကရင်ပြည်နယ်တနောင်ကြီးမြို့နယ်ထဲမှာတောက်ရေခတ်တဲ့ရေအားရစစ်စီမံကိန်းပြန်လည်စတင်မှာကိုမလိုလားတဲ့အတွက်ဧပြီလ29ရက်နေ့ကစပကြီရွာသားတွေကနေကန့်ကွက်ဆန္ဒထုတ်ဖော်ခဲ့ပါတယ်။ဒီတပတ်အတွင်းလက်စစ်စွမ်းအင်ဝန်ကြီးဌာနရေအားလျှပ်စစ်အကောင့်ထဲပေါ်ရေဦးစီးဌာနကနေသ
到也卡得嘛，也也面等大爷龙安上月婆时阵，西大将西门跟边来杀得嘛，所以比三那头婆拉皮得路乌上保温度的乌皮得，十八几月大。So leto ga pyo ba re, eri niya ha KNU tengchong ne mi te ma shi ni bi, la shi a chay ma jiwa chao ne, tau ye ka chao song ani tong mai akwa ma ro, Ebrala na sa goya ni ga sa de mi, ni tu tu utiyao ma ma toa la po, KNU tam ha ne ta yin nga ga ameng tok piyan lai ba re, tau ye ka chao mo ma tau ye ka te ne ne, ye a ya sa si ma gain na ku sa lo po, a so ya ye, ye ken liya ta cha shi ni bi, tau ye ka ne ga bdi kere na thang sa tong ku ni gare ga, le pa ni bi pya ba re.
အခုတင်းလွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်ကင်းတလင်းကျေးရွာကခူမီချင်းတိုင်းသား50ကျော်ကိုရခိုင်လက်နက်ကင်တပ်ဖွဲ့ AA ကသူတို့စခန်းချရာဘင်္ဂလားဒေ့ရှ်နယ်ဇက်ဘက်ကိုခေါ်ဆောင်သွားတဲ့ဆိုပြီးခူမီချင်းမျိုးနွယ်စုများရေးရာပေါင်းဆက်ညှိနှိုင်းရေးကောင်စီ KACC ကပြောဆိုလိုက်ပါတယ်အဲ့ဒီပေါ် AA တပ်ဖွဲ့ကတော့ဘလိုမျိုးတုံ့ပြန်ပြောဆိုခဲ့ပါသလဲဒီအကြောင်းတွေကိုကိုရောဘတ်ကစူးစီးထားပြီးနိုင်ကွင်းရင်ကတင်ဆက်ပေးထားပါတယ်
ပလောဝမြို့နယ်ကင်းသလင်းကျေးွာသာခူမီချင်းတိုင်းသား54ဦးကိုသူတို့သဘောထားစံတမှာပါပဲရခိုင်လက်နက်ကိုင်တပ်ဖွဲ့အေအေကနေပြီးခဲ့တဲ့ဖေဖော်ဝါရီလ2ရက်နေ့ကဘင်္ဂလားဒေ့ရှ်နယ်ဇာဘက်ကိုခေါ်ဆောင်သွားပြီးအခုချိန်ထိပြန်မလွတ်သေးဘူးလို့ခူမီချင်းမျိုးနယ်စုများရေးရာပေါင်းစပ်ညှိနှိုင်းရေးကောင်စီ KACC ညှိနှိုင်းရေးမှူးဦးစောမြကပြောပါတယ
်အဲ့တော့ကသူကဖက်ကလေရင်နဲ့ပြစ်တယ်ဗျာပြစ်တော့အဲ့ဒါကိုသူတို့ကအဲ့ဒီလွာသားတွေကိုအကာအကွယ်ယူပြီးတော့ခေါ်သွားတဲ့ဘောမှရှိတယ်သားတွေပါတော့ဟိုကတက်ကပြစ်လို့မရတော့ဘူးလေသူတို့နဲ့လိုက်သွားတယ်လို့ပြောတဲ့အေအေထုတ်ပြန်တာအဲ့ဒါမှားတယ်လေဒီသူတို့အခုစ်ပြန်မလွတ်သေးဘူး
အေအေကိုသူတို့ရဲ့နိုင်ငံရေးယီမန်ချက်ပေါ့နော်သူတို့တိုက်ချင်တာတိုက်တာတိုက်တာတပိုင်းထားပါဒါပေမဲ့ဒီလိုအယက်သားတွေကိုတော့ဖူတုံမလုပ်ပါနဲ့လို့ပြောချင်တယ်ကြာ
မကြာသေးခင်ရက်ပိုင်းကအဲ့ဒီ54ဦးထဲကနှစ်ဦးဟာထွက်ပြေးလွတ်မြောက်လာပြီးဂျန်ရှိတဲ့52ဦးကတော့အေအေသားဖွဲ့ရဲ့ခိုင်းစေတဲ့လုပ်ကိုလွတ်ကန်ပေးနေရတဲ့အပြင်အစာရည်စာလည်းမလောက်မငန့်နဲ့စားတော့နေရတယ်လို့ဦးစောမြကဆိုပါတယ်ဒါကြောင့်မို့အေအေသားဖွဲ့အနေနဲ့တင်းသလင်းရွာသား52ဦးကိုအများဆုံးလွှတ်ပေးဖို့အလေးနဲ့တောင်းဆိုတယ်ဆိုပြီး KACC ကဧပြီလ28ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်တာလည်းဖြစ်ပါတယ်ခုကိစ္စနဲ့ပတ်သက်ပြီးတော့ AA ဖွဲ့တရင်နဲ့ပြန်ကြရေးတောင်းဝန်ခံခိုင်တုကကတော့ AA အနေနဲ့တိုက်ပွဲကြပိတ်မိတဲ့ရွာသားတွေကိုနေစာဘက်ကိုကယ်ထုတ်ခြင်းသာဖြစ်ပြီးဘရုကုမအသိဉာဏ်ခေါ်ဆောင်တာမျိုးမရှိဘူးလို့ပြောပါတယ်
အဲ့ဒီလိုခေါ်သွားတာတော့မရှိဘူးကြအဲ့ဒီမှာကန်ဒလန်ဘက်ကနေတော့ဒီပြည်သူလူထုတွေအဲ့မှာဗမာစစ်တပ်ကလည်းနေကြီးနဲ့ပြစ်တဲ့အခါသူတို့ဒီဟိုအဲ့ဒီကြားထဲမှာပိုက်မိနေတဲ့လူတွေကိုတော့ကျွန်တော်တို့အဲ့ဒီနေစာဘက်ကိုကယ်ထုတ်ပေးလိုက်တာတော့ရှိတယ်ကျွန်တော်တို့သခန်းထဲမှာတော့ဘာမှထားထားတာတော့မရှိဘူးကြာအရသာတချို့ပေါ့ကြာတော့အဲ့ဒီတရားကျော်လောက်အဲ့ဒီမှာဒီဘာမှစစ်တပ်ရဲ့လက်နက်ကြီးတောင်ကိုပခံနိုင်လို့သူတို့ဒီတိုးထဲမှာပိုးအောင်နေကြတဲ့လူတွေကိုလေဇာဘက်ကိုအရကျွန်တော်တို့အဲ့ဒီမှာခေထုတ်ပေးလိုက်တာလို့ရှိတယ်ဆိုအဲ့ဒီလူတွေကတော့အခုတည်းကလေဇာနားမှာစိတ်ကြတော့တယ်
အခုလက်ရှိမှာလဲခူမီချင်းတိုင်းသား52ဦးလွတ်မြောက်ရေးတွေ့ချင်းလူမျိုးတိုင်းဝန်ကြားမှာလူမှုကွန်ရက်ဆံမျက်နှာကနေလှုပ်ရှားမှုတွေလှုပ်ဆောင်နေကြပါတယ်ပြီးခဲ့တဲ့ဧပြီလကုန်ပိုင်းကလည်းမြမတမတော်စိန်အားတထောင်ကချင်းမြင့်တဲ့တောင်ပိုင်းမသူပြည်မြို့နယ်ကိုရောက်ရှိလာပြီးပလောဝမြို့နယ်ဘက်ကိုစိန်အားတိုးချဲ့ထားပါတယ်။အဲဒါကြောင့်မို့ဒေသခံပြည်သူတွေကစစ်ပွဲတွေပြင်းထန်လာမှကိုစိုးရိမ်နေကြပါတယ
်။ဆက်ပြီးတော့သမရဦးသိန်းစင်အစိုးရလက်ထက်တုန်းကသိန်းစီခံခဲ့ရတဲ့ဒေသခံတွေရဲ့လေယာဉ်မြေတွေကိုစစ်တပ်ကနေအတုံးမပြုရင်ပြန်လည်ဆွတ်လွတ်ပေးဖို့အမိန့်ထုတ်ပြန်ထားတာရှိပေမဲ့ရှမ်းပြည်နယ်မြောက်ပိုင်းလာရှုမြို့နယ်မှာတော့ကော့ဖ်ကွင်းတိုးချဲ့ဖို့ဆိုပြီးဒေသခံတွေရဲ့လေယာဉ်မြေတွေကိုတန်ချက်ကတက်ကနေသိမ်းဆီးခဲ့ပြီးသိမ်းဆီးမြေတွေကိုပြန်လည်မဆွတ်လွတ်ပေးသေးတဲ့အပြင်ကျန်နေတဲ့လေယာဉ်မြေတွေမှာအလုံးလုံးပို့သွားတဲ့လေသမားတွေကိုနှီးအမျိုးမျိုးနဲ့တားဆီးပိတ်ပင်နေတာတွေကြောင့်လေသမားတွေအခက်တွေ့နေကြရပါတယ်။ဒီအခြေအနေကိုနမ်ဟောင်ကနေစူးစီးတင်ဆက်ပေးထားပါတယ်။
လာရှုံမြို့နယ်စနေအုပ်စုခေခမ်းရွာကရွာသားတွေဟာမိမိတို့လေယာဉ်မြေသွားဖို့လမ်းမှာတန်ချက်ကတက်ကမြောင်ကြီးတူးပြီးကာထားတာကြောင့်လေယာဉ်မြေသွားလာဖို့အခက်အခဲဖြစ်နေတာဖြစ်ပါတယ်။အဲ့ဒီအတွက်လေသမားတွေသွားရောက်တောင်းဆိုခဲ့ပေမဲ့အထက်အမိန့်ကြောင့်ဆိုပြီးတက်ကလေယာဉ်သွားလာအတွက်မစီစဉ်ပေးတာကြောင့်ပြီးခဲ့တဲ့ဧပြီလ19ရက်နေ့ကရွာသားတွေစုပေါင်းပြီးလေယာဉ်သွားလာအတွက်မြောင်းဖို့ခဲကြတာဖြစ်တယ်လို့ခေခမ်းရွာသားစိုက်ခမ်းကရှမ်းပါတာနဲ့အခုလိုပြောပါတယ်။
ကျွန်တော်တို့သွားလာရခဲ့လို့မြောင်းတွေပြန်မော်ပေးဖို့သွားပြီးတောင်းစုလဲတက်ကညင်းခဲ့တယ်။အဲ့ဒါကြောင့်ကျွန်တော်တို့ဧပြီလ19ရက်နေ့ကနန်ခမ်းရွာသားတွေစုပြီးတော့မြေသွားဖို့တယ်။အဲ့ဒီနေ့ကသူတို့လာကြည့်သေးတယ်။ဘာမှတော့မပြောရဲဘူး။20ရက်နေ့ကျမှလုံချုံရေးစစ်သားအင်အားကြီးချပြီးတော့ဘက်ခူကားကြီးတွေနဲ့ရွာသားတွေပြန်ဖူးထားတဲ့မြောင်းကိုပြန်သွားတူးတယ်။သွားလာရေးအတွက်အရန်ခက်သွားတာပေါ့။
Amma khon tonya tonya nga tan chak ka tai yin ngan ni 2005 khun ni ka de ga tain si la de di mye ya ri go de lak khan lu thu go pyan le swin lut pe pho a myo da lut daw ko sa le Saiwan Land Cam ga 2018 zon la 20 yan ni ga jin pa de duriya a chain a myo da lut daw athama paw man a si we ne kha yai a si we twin ma le tin pya khe pi phit par de kha yai myin sit a ne ne pyan le swin lut pho song phyat pe pi phit be me pi ne a sin gat ni tat pai go tin pya pho a khe khe phit han tu chang Saiwan Land Cam ga a khu lu pyo par de
ตากูตักกะรอตากะตรุก็สนุนไหนเจไม่ใช่ว่าอุษาทะเพียงเปล่านี่แหละบ่เนาะถ้าอํานาจเนาะดาปิตุโกฉิดแต่ตําบรอสอยินดาปิตุฤโกง่ายๆติ่นบาเลยดิโลอะแก่ๆสิเนี่ยปิตุฤเนี่ยมีฤโกเลี้ยงเนี่ยซอเนี่ยเปลี่ยนแลสนุนเปเต็มบาเลยโหลมาเจ็บปุโลบาเลดีเมฤโกอะกั่วฉะบีเปลี่ยนแลย้องซ้านี่ดาจอง ပန်ရှင်ထံပြန်လဲအနံပေးဖို့အပြည်လက်9ရက်နေ့ကလဲလေယာမြေပန်ရှင်တွေကလာရှုံမြို့မှာဆန္ဒထုတ်ဖို့တောင်းဆိုခဲ့ကြပါတယ်အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရပါပါရှင် ရခိုင်စစ်ပေးဒုက္ခသည်တွေကိုကူညီထောက်ပံ့ဖို့နဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုအမြန်ဆုံးဆောင်ရွက်နိုင်ဖို့ရခိုင်တမျိုးသားလုံးညီညွတ်ရေးကော်မတီကနေအစိုးရကိုတောင်းဆိုလိုက်ပါတယ်ဖက်ကတ်မြို့နယ်မော်ဝမ်ကလေးနယ်မြေအတွင်းနွန်ကန်ကျိုးပေါမှုကြောင့်အသက်ဆုံးရှုံးခဲ့ရသူကော်မတီဝန်ထမ်း90လေးဦးကိုကော်မတီအသီးသီးကရော့ကျင်းငွေ
တော်ရရှိတွေခုနားဆင်ခဲ့ကြတာကတော့ဘီအန်အိုင်ဝိုင်းတော့ဒါတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီပါ။နေသက်ဒေတာတိုင်းရင်းသတင်းတောက်တွေစုစည်းတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါ။အခုထုတ်လွှင့်နေတဲ့ VOA အစီအစဉ်တွေကိုရေဒီယိုကသာမကအင်တာနက်ပေါ်ကတဆင်လဲတိုက်ရိုက်နားဆင်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ burmese@voanews.com VOA Burmese News Facebook စာမျက်နှာကလည်းနှာစင်နိုင်ပါတယ်။အခုထုတ်လွှင့်ခဲ့တဲ့တနာဟီစာအသံလွှင့်အစီအစဉ်အားလုံးကိုမြန်မာစံတော်ချိန်မနက်၈နာရီမှာပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့ကျန်နေသေးတဲ့အချိန်အတွင်းမှာတောက်ကြမနက်ပိုင်းအတွက်သတင်းချင်းချုပ်ကိုရော်ခင်မျိုးသက်ကပြောပြပေးပါရှင်။
ဗင်နီဇွဲလားနိုင်ငံမှာအတိုက်ခံခေါင်းဆောင်ဟွမ်ဂွာရီတို့ကစစ်တပ်ခေါင်းဆောင်တွေသူ့ဘက်ပေါင်းမလုံနိုင်ခဲ့တဲ့နောက်မှာအာနာသိမ့်မှုအတွက်ဘဲကြိုးစားမှုမျိုးကိုမဆိုဆန့်ကျင်ကြဖို့ဗင်နီဇွဲလားစစ်တပ်ကိုသမ္မတနီကိုလတ်စ်မာဒူရိုကကြက်တပ်ဘရီနေမှာတောင်းဆိုလိုက်ပါတယ်။အိန္ဒိယနိုင်ငံအရှေ့ပိုင်းအော်ဒီဆာပြည်နယ်ကိုတဖြည်းဖြည်းဦးတည်သွားနေတဲ့ဖန်နီဆို
လို့မကြခင်မှာပဲနောက်ထပ်ထောင်းနဲ့ချီပြီးတော့ပြောင်းရွှေ့ပေးဖို့လည်းစီစဉ်နေပါတယ်မြန်မာနိုင်ငံကိုမေလ1ရက်ကနေ3ရက်နေ့ထိ3ရက်ကြာခီးလာရောက်နေတဲ့အမေရိကန်နိုင်ငံချိုင်းဝန်ကြီးဌာနနိုင်ငံရေးရာဌာနကြီးအမြင့်အထွန်းဝန်ဒေးဗစ်ဟေးဟာတောက်ကြံနေမြန်မာစံတော်ချိန်ညနေ 3:00 မှာအမေရိကန်နိုင်ငံချိုင်းဌာနအာရှပစိဖိတ်မီဒီယာဌာနချုပ်ရဲ့အစီအစဉ်နဲ့သတင်းစာရှင်းလင်းပွဲကိုတယ်လီဖုန်းနဲ့ပြုလုပ်မှာဖြစ်ပြီးသူ့ရဲ့ April 26ကနေမေလ6ရက်အတွင်းခီးစဉ်ကိုသတင်းစာရှင်းလင်းပွဲပြုလုပ်မှာဖြစ်ပါတယ်။ကမ္ဘာကျော်အနုပညာရှင်လီယိုနာໂດဒါဗင်ချီကွဲလွန်ခဲ့တာနှစ်ပေါင်း900ပြည့်အထိမ်းအမှတ်အခမ်းအနားတွေကိုအီတလီနဲ့ပြင်သစ်နိုင်ငံတွေမှာမနေ့ကစတင်ကျင်းပနေပါပြီ။လီယိုနာໂດဒါဗင်ချီရဲ့အုတ်ဂူရှိရာပြင်သစ်နိုင်ငံကိုအီတလီသမ္မတတွားရောက်ပြီးပြင်သစ်သမ္မတနဲ့အတူဂါရဝပြုခဲ့ကြတာဖြစ်ပါတယ်။ WikiLeaks website ကိုထူထောင်သူ Julian Assange က American ကာကွယ်ရေးဝန်ကြီးဌာနက computer တွေနဲ့ထုတ်ပေါက်ဝင်ရောက်မှုနဲ့ပတ်သက်ပြီးတော့ဆွဆဲမှုတွေရင်ဆိုင်မှု American ကိုလွှဲပြောင်းစစ်ဆေးမှုကိုဆန့်ကျင်သွားမယ်လို့ပြောပါတယ်
။သတင်းကြေညာကိုဒေါက်ခင်မျိုးသက်ပြောပြပေးခဲ့တာပါ။ဒီညနေစီစဉ်ထုတ်လို့ရမှုကကိုရဲမင်းထွန်းနဲ့ကိုကျော်အောင်လွင်တို့ဖြစ်ပြီးအတမိုင်းဆိုင်ရာ engineer ကတော့ Daryl Smith ဖြစ်ပါတယ်။တောက်ကြနေမနဲ့ VOA အစီအစဉ်တွေကို line to meter 2440 50နဲ့ဒုတိယပိုင်းနာရီဝက်မှာ line lab meter 190တို့ကနေထုတ်လွှင့်ပေးခဲ့တာပါ။ VOA ကိုအားပေးနာဆင်ကြားတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြမပြည်သူပြည်သားအလုံးရွှင်လန်းကျန်းမာကြပါစေရှင်။ကျမများတစ်ဆင့်အောင်ပါ။
This program has come to you from the Voice of America, Washington.